to the Voice of America in Burmese.
Washington Bureau of VOA American တန်ကနေ2020မေလ29ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတပ်ပါဒီမနေ့ခင်သတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American ပြည်တော်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သိဆုံးရသူတသိန်းကျော်နဲ့အများဆုံးဖြစ်နေတာဟာသိကိုဝမ်းနည်းစရာကောင်းတဲ့မှတ်ချက်တင်စရာဖြစ်ရတဲ့ခုလို့ American သမ္မတ Donald Trump ကချက်သပရီနေမှာပြောပါတယ်ဒီနှစ်အစောပိုင်းကာလတွေကဒီကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့အန္တရာယ်နဲ့ပတ်သက်ပြီးတခါတလေမှသမ္မတက short ပေါ်ပြောလို့ရှိပါတယ်ဒါပေမဲ့အခုကဒီရောဂါကြောင့်သိဆုံးရသူဟာ Vietnam နဲ့ Korea စစ်ပွဲနှစ်ခုတွင်သိဆုံးခဲ့တဲ့ American စစ်သားအရေအတွက်ထက်ပိုပြီးများနေပြီလို့သမ္မတကသူ့ Twitter မှာရေးပါတယ်ဒါအပြင်ကွဲလွန်သွားခဲ့သူတွေရဲ့မိသားစုတွေနဲ့မိတ်ဆွေတွေအားလုံးအတွက်ဝမ်းနည်းချီးကွဲရပါကြောင်းနဲ့အားလုံးကိုဖျားသိခင်ဆောင်ရှောက်မှုပေးပါစေလို့လည်းသမ္မတကဆုတောင်းပေးခဲ့တာပါ။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပေါင်းက6သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူပေါင်းက3သိန်းခွဲကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ဒီကာယရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်တိုးလာမယ်လို့မျှော်လင့်ထားတဲ့ EU ဥရောပသမ္မတအဖွဲ့ဝင်24နိုင်ငံမှာမတ်လအစောပိုင်းကစပြီးအခုချိန်ထိသေဆုံးသူ3သိန်းခွဲကျော်နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကချက်သပရီနေမှာပြောပါတယ်။ဥရောပတလောမှာ COVID-19 အကူးဆက်ခံရသူ2သန်းကျော်ရှိနေပြီးပြီးခဲ့တဲ့သတင်းနှစ်ပတ်တွင်းမှာပဲ15ရာခိုင်နှုန်းမြင့်တက်သွားတာဖြစ်ကြောင်းနဲ့ဒါဟာရုရှား၊တူရကီ၊ဘဲလာရုစ်နဲ့ Britain နိုင်ငံတွေမှာအကူးဆက်ခံရသူအများဆုံးဖြစ်နေတာတွေ့ရတယ်လို့ WHO ဥရောပ Data ရင်းဆိုင်ရာဒါရိုက်တာကပြောပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ကရောဂါတန်ခံရတာအတွက်အချိန်နှီးအမြန်ပြန်ကောင်းလာစေဖို့ကုလသမဂ္ဂနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လိုနိုင်ငံဆောင်ပါဝင်တဲ့အဖွဲ့အစည်းတွေကိုအကူအညီတွေပံ့ပိုးပေးကြဖို့ကမ္ဘာ့ခေါင်းဆောင်တွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်ကချက်သပရီနေမှာတိုက်တွန်းလိုက်ပါတယ်။ဒါအပြင်ခဏတန်ငွေကြေးအကျက်တဲကျုံနေရတဲ့နိုင်ငံတွေအတွက်အကူအညီပေးဖို့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကိုလည်းရန်ပုံငွေပို့ထည့်ဝင်ကြဖို့ကုလသမဂ္ဂကမ္ဘာ့ကထောက်ချင်းပါတယ်ကမ္ဘာခေါင်းဆောင်ရဲ့အွန်လိုင်းအစည်းအဝေးမှာဝန်ကြီးချုပ်မာကယ်ကပြောပါတယ်။တစ်ချိန်နဲ့မှာပဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကလည်းကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်စစ်ဆေးဆန့်သတ်မှုနဲ့ရောဂါကာကွယ်ရေးနဲ့ကုသရေးဆိုင်ရာတိုးတက်လာအောင်ပြန်အားလုံးလက်လမ်းမြောင်ဖြန့်ဝေမှုတွေလှုပ်ဆောင်ဖို့ကမ္ဘာလုံးဆိုင်ရာရန်ပုံငွေရှာမှာဖြစ်ကြောင်းချက်သပရီနေမှာပဲကြေညာခဲ့ပါတယ်။ဥရောပသမ္မတ EU ဥဆောင်တဲ့ကမ္ဘာလုံးဆိုင်ရာရန်ပုံငွေမြင့်တင်မှုကိုပထမချိန်လုပ်ခဲ့ခြင်းကဒေါ်လာ17ဘီလီယံနီးပါးကောက်ခံရရှိခဲ့တာဖြစ်ပြီးဒီလှုပ်ရှားမှုမှာအမေရိကန်ပြည်ထောင်စုမပါခဲ့ပါဘူး။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပိတ်ထားရတဲ့ဆိုင်တချို့ဆပီးပြန်ဖွင့်ပေးနေတာကြောင့်အမေရိကန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအလုပ်လက်မဲ့ခန်းစား권ရှောက်ထားသူအရေအတွက်ဆက်ပြီးရော့ကျလာနေတယ်လို့အလုပ်သမားဝန်ကြီးဌာနကချက်သပရင်းနေမှာပြောပါတယ်။ဒါပေမဲ့လည်းအလုပ်လက်မဲ့ခန်းစား권ရှောက်ထားသူကနောက်ထပ်2.1%သန်းရှိနေတယ်လို့လည်းပြောပါတယ်။မတ်လလေကစပီးအလုံးလက်မဲ့ခန်းစား권ရှောက်ထားသူက 40.8% သန်းရှိနေပြီဖြစ်ပြီးဒါဟာအမေရိကန်လူသမား164သန်းရဲ့၄ပုံတစ်ပုံလောက်ထိရှိနေတာပါ2015အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ထဲကဒဏ်ခတ်မှုတက်တာ권နောက်ဆုံးအချက်တွေကိုအမေရိကန်ဘက်ကပယ်ဖြစ်မယ်လို့ရဟာအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေပေါ်မှာတက်ရောက်မှုရှိမှာမဟုတ်ဘူးလို့အီရန်လူမျိုးစွမ်းရင်အဖွဲ့ပြောခွင့်ရကကျန်တဲ့ပြည်နယ်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်ရဲ့ဒဏ်ခတ်မှုတွေဟာအီရန်ပေါ်ဖိအားမပေးနိုင်ဘူးလို့လည်းပြောပါတယ်။အမေရိကန်နိုင်ငံချဲဝန်ကြီးမိုက်ပွန်ပီယိုကအီရန်ရဲ့အရက်ဖက်နျူကလ িয়ার စီမံကိန်းတွေအတွက်တခြားနိုင်ငံတွေကလက်တွဲလှုပ်ဆောင်မှုနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ပေးထားတာကိုတက်တန်းဆက်ပြီးတိုးတော်မှာမဟုတ်ဘူးလို့ဗိုလ်တပူးနေမှာပဲပြောခဲ့တာပါ။မက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီတီနားကရှေးဟောင်းသုတေသနတူးကွက်မှာမန်မော့သ်ခေါ်ရှေးဆင်ရိုင်းအကောင်60ရဲ့ရုပ်ကြွင်းတွေကိုတွေ့ခဲ့တယ်လို့မက္ကဆီကိုအမျိုးသားမနုဿဗေဒနဲ့တမိုင်းဌာနကဗုဒ္ဓဘူးနေမှာပြောပါတယ်။သူတေသနာတူးကဟာရှေးဟောင်းရေကန်ကြီးတရှိခဲ့တဲ့နေရာမှာဖြစ်ပြီးဒီကန်ကြီးရဲ့ရွှေညံတွေထဲမှာရှေးဆင်ရိုင်းအုပ်ကြီးရုံးမထွက်နိုင်တဲ့တည်ဆုံးခဲ့ရတာဖြစ်နိုင်တယ်လို့ရှေးဟောင်းသူတေသနာပညာရှင်တွေကတွက်ဆနေပါတယ်။အခုတွေ့ရှိခဲ့တဲ့နုတိုက်သရဝါမျိုးစိတ်မျိုးကွဲတွေဟာလွန်ခဲ့တဲ့နှစ်သန်းပေါင်း2သန်းခွဲလောက်ကစတင်ခဲ့တဲ့ပလတ်စတိုဆင်ကလို့ခေါ်တဲ့ရေခဲခေတ်ကာလကရှင်သန်ပုတ်ဖွားခဲ့တဲ့သရဝါတွေဖြစ်ကြောင်း မက္ကဆီကိုရှင်းအောင်သူတေသနာဌာနပြောခွင့်ရဟိုဆေးဒီယက်ဆစ်ကပြောပါတယ်မက္ကဆီကိုစစ်တီနိုင်ငံတကာလေဆိပ်တစ်အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့နေရာနာမှာတွေ့ရှိခဲ့တာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.33 ည5.40 kHz 8.33 ည5.51 kHz 5.85 နဲ့5.190 kHz 15.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မွတ်စလင်ဘာသာရေးအဖွဲ့ WG ဂျမားနဲ့ဆက်နွယ်တယ်လို့ယူဆရတဲ့မြန်မာနိုင်ငံသား22ယောက်ကိုအိန္ဒိယနိုင်ငံဂါယာလေဆိပ်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကဗုဒ္ဓဦးနေ့ကထိမ့်သိမ့်လိုက်ပါတယ်။သူတို့အားလုံးရန်ကုန်မြို့ကိုထွက်ခွာမဲ့မြန်မာမျိုးသားလေကြောင်းလိုင်းနဲ့လိုက်ပါမဲ့သူတွေလို့ The Times of India သတင်းစာကပြောပါတယ်။မြို့တော် Delhi မြို့ကရဲတပ်ဖွဲ့ကသူတို့ခီးစဉ်ကိုဆိုင်းငံ့ထားဝင်ညွန်ကြားချက်ထွက်လာပြီးမှအခုလိုဖမ်းဆီးလိုက်တာလည်းဖြစ်တယ်လို့ဂါယာကတော်ဝင်ရှိသူတို့ကပြောပါတယ်ဘာသာရေးဖွဲ့စည်းတခုဒါမှမဟုတ်တခြားဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိကိုတော့မသိရှိကြောင်းနဲ့ဒီမှုကိုဒေလီမြို့ရဲတပ်ဖွဲ့ကဆက်လက်ကြိုက်လွယ်သွားမယ်လို့လည်းပြောပါတယ်ဖမ်းဆီးခံရသူတွေဟာ WG ဖွဲ့နဲ့ဆက်နွယ်မှုရှိမရှိကို KI စစ်တာဝန်ရှိသူတွေကအတူတူပြောကြတာမရှိပေမဲ့လေစိတ်ကသတင်းတွေကတော့အဲ့ဒီဘာသာရေးဖွဲ့နဲ့ဆက်နွယ်တာကသူတို့ကိုဖမ်းဆီးရတဲ့အကြောင်းရင်းဖြစ်တယ်လို့လည်း The Times of India သတင်းစာကပြောပါတယ်ဗုဒ္ဓဦးနေကဂါယာကရန်ကုန်ကိုထွက်ခွာမဲ့အထူးလေရင်နှစ်နိုင်လောက်နောက်နေခဲ့ပြီးတဲ့နောက်မှာကြံခီးတဲ့82ဦးနဲ့ဆက်လက်ထွက်ခွာနိုင်ခဲ့ပါတယ်ခင်ဗျာ။ဥရောပသမဂ္ဂ EU ရဲ့ဥပဒေတွေကိုလက်တလုံးချလုပ်ပြီးမြမကျွန်းတစ်တွေကိုဥရောပတစ်ကုံတွေကဆက်လက်တည်သွင်းနေစေဖြစ်ကြောင်းမွန်ကဘေးပဝန်းကျင်ဆိုင်ရာသတင်းဌာနကပြောပါရယ်။မြမကျွန်းတစ်တွေကိုဥရောပကိုဆက်လက်တည်သွင်းနေတော့မဲ့ဆိုရာကိုခရိယားနိုင်ငံစက်ပြေးဝန်ကြီးဌာနကရရှိနေတဲ့ဆာရက်ဆာရန်ရဲ့အပေါ်အခြေခံပြီးပဝန်ကျင်ဆိုင်ရာစုံစမ်းစစ်ဆေးရေး agency EIA ကစုံစမ်းတွေ့ရှိခဲ့တာလို့ဆိုပါရယ်။အဲဒီဆာရက်ဆာရန်မြို့မှာခရိယားကုမ္ပဏီ Vieta Pula ကတဆင့်မြမကျွန်းတစ်တည်ဆောင်လာတဲ့သင်္ဘောဆယ်စင်းရှိခဲ့ပြီး2019ခုနှစ်က2019ခုနှစ်အတွင်းကမ္ဘာ့ကျင်းအမေရိကန်ဒေါ်လာတစ်သန်းတန်ဖိုးရှိတဲ့ကျွန်းတစ်144တန်ခရိယားနိုင်ငံ Rijeka စစ်ကမ်းကိုရောက်ခဲ့တယ်လို့လည်းဖော်ပြထားပါရယ်။အဲဒီ Vieta Pula ကုမ္ပဏီဟာတရားဝင်ခုလဲရတဲ့တစ်တည်ကိုပိတ်ပင်ထားတဲ့ EU ရဲ့ဥပဒေကိုရှောင်ရှားပြီးမြမကျွန်းတစ်တွေတင်သွင်းရမှာအဓိကအခက်အခဲကပါဝင်နေတယ်လို့လည်း EIA အဖွဲ့ကပြောပါတယ်2015ခုနှစ်ကတည်းကဥရောပကုမ္ပဏီတော်တော်များများမြမကျွန်းတစ်တွေတင်သွင်းမှုနဲ့လိမ်လည်မှုတွေကြောင့်တရားရင်ဆိုင်နေကြရပါတယ်ကမ္ဘာတစ်တော်စောင့်ကြည့်ရေးအဖွဲ့ Global Forest Watch ရဲ့အဆိုအရ2001ခုနှစ်ကနေ2018ခုနှစ်အတွင်းမြမနိုင်ငံမှာတစ်တော် Hector Studio မှ13,000ဆုံးရှုံးပျောက်ကွယ်သွားတယ်လို့ဆိုပါတယ်အဲ့ဒီတတော်တွေမှာကမ္ဘာမြေပေါ်ကတမုတ်အရှိဆုံးတစ်တွေပါဝင်နေတယ်လို့လည်းဆိုပါရယ်။ဥရောပမှာတော့အဲ့ဒီတစ်တွေကိုဈေးခံရွက်လေတမောတွေတိစောက်ရမှာဈေးကြီးပေးပြီးအသုံးပြုကြတာလည်းဖြစ်ပါရယ်ခင်ဗျ။ဟောင်ကောင်မြို့သားလူကြီးဥပဒေကိုချမှတ်ဖို့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကဟောင်ကောင်ပြည်သူတွေလွတ်လပ်ခွင့်ရနိုင်စေမှာဖြစ်တယ်လို့တည်ငြိမ်ရေးနဲ့ကြီးပွားတုတဲ့ရေးကိုလည်းထိခိုက်နိုင်တာကြောင့်အမေရိကန်ပြည်ထောင်စု၊ကနေဒါ၊ဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ကအထူးစိုးရိမ်မိကြောင်းပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါရယ်။ဂျာတာဗရီနီကထုတ်ပြန်တဲ့အဲ့ဒီကြေညာချက်ကို American နိုင်ငံရဲ့ဝန်ကြီး Mike Pompeo, Britain နိုင်ငံရဲ့ဝန်ကြီး Dominic Raab, Australia နိုင်ငံရဲ့ဝန်ကြီး Marie Spain နဲ့ Canada နိုင်ငံရဲ့ဝန်ကြီး François Philippe Champagne တို့ကပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂမှာမှတ်ပုံတင်ထားတဲ့ဟောင်ကောင်လွှတ်ပြောင်းရေးဆိုင်ရာတရုတ် British နိုင်ငံစာချုပ်မှာပါရှိတဲ့မူရီဂရိကဝတ်တီနဲ့တိုက်ရိုက်ဆန့်ကျင်နေတယ်လို့လည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။လာတူပဲဂျပန်နိုင်ငံကလည်းတရုတ်နိုင်ငံရဲ့အကူအညီအတွက်စိုးရိမ်ကြောင်းပြောထားပါတယ်။အခုအတည်ပြုလိုက်တဲ့ဥပဒေကဟောင်ကောင်ရဲ့အခြေခံဥပဒေတွေကိုအပြောင်းအလဲလုပ်လိုက်တာဖြစ်လို့ဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့နိုင်ငံရေးလှုပ်ရှားမှုတွေဖိနှိပ်ဖို့အတွက်အသုံးပြုလာနိုင်တဲ့စတူပီဒီမိုကရေစီရဲ့တကြွလှုပ်ရှားသူတွေကလည်းပြည်ရဲ့ရပိုင်းကစလို့ဟောင်ကောင်မှာကန့်ကွက်စံနာပြနေကြတာဖြစ်ပါတယ်။ဒီကြားအနေနဲ့ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကဟောင်ကောင်မြို့သားလူကြီးဥပဒေဟာရင်းကျန်းစွာစံနာပြနေသူတွေကိုအကြမ်းဖက်သမားအဖြစ်သတ်မှတ်မဲ့သဘောဖြစ်တယ်လို့လည်း VOA ကိုပြောပါတယ်။တရုတ်စစ်တပ်နဲ့ပတ်သက်နေတယ်လို့သမ္မတ Trump အစိုးရကယူဆတဲ့ထောင်နဲ့ချီရှိတဲ့တရုတ်နိုင်ငံသားဘောလွန်ကျောင်းသားတွေရဲ့ပြည်ဝင်ဗီဇာတွေကိုပယ်ဖျက်ဖြစ်ဖို့ American အစိုးရကစီစဉ်နေတယ်လို့ဒီအကြောင်းသိရှိသူအမည်မဖော်လို့သူနှစ်ဦးကကြေညာပရင်းကပြောပါတယ်။ဒီစီစဉ်ရတရုတ်ကျောင်းသား3,000ကနေ9,000လောက်ထိကိုတည်ရောက်မှုရှိနိုင်တယ်လို့ဒီကိစ္စနဲ့ပတ်သက်တဲ့တာဝန်ရှိသူတို့နဲ့ဆွေးနွေးပွဲတက်ရောက်ခဲ့သူတို့ကိုကိုးကားပြီး New York Times သတင်းစာကခဏဦးဖော်ပြထားတာပါ။တရုတ်စစ်တပ်နဲ့ဆက်နွယ်ပြီးအမေရိကန်နိုင်ငံမှာလာရောက်ပညာသင်နေတယ်လို့ယုံကြည်ရတဲ့ကျောင်းသားတွေကိုဗီဇာပယ်ဖြတ်ပြီးနိုင်ငံတွင်းကထွက်ခွာခိုင်းမှာဖြစ်ကြောင်းနဲ့အမေရိကန်ပြည်မကိုရောက်နေတဲ့အဲ့ဒီကျောင်းသားတွေကိုလည်းပြန်ဝင်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူကပြောပါရယ် အဓိကအကြောင်းရင်းကတော့ American Tech to College တွေမှာလာတက်နေတဲ့တရုတ်ကျောင်းသားတွေဟာတရှုလုံနေတဲ့အပြင် American ရဲ့ညာနာပူပိုင်ခွင့်တွေကိုခိုးယူနိုင်ကြအောင်တန်တရားရှိတဲ့အတွက်ကြောင့်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံတွင်ကျောင်းတက်နေတဲ့တရုတ်နိုင်ငံသား36,000လောက်ရှိနေပြီးနှစ်စဉ်ကျောင်းလာကနဲ့တခြားအသုံးစရိတ်တွေကနေဝင်ငွေအမေရိကန်ဒေါ်လာ14ဘီလီယံလောက်ရှိနေပါတယ်။ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့မကြေမလည်ဖြစ်နေတဲ့အမေရိကန်တရုတ်တို့အကြားဒီဆုံးဖြတ်ချက်ကြောင့်တင်မောက်မှုတွေပုံများလာနိုင်ပါတယ်။လောလောဆယ်မှာလည်းဟောင်ကောင်ဆိုင်ရာအမျိုးသားလုံခြုံရေးဥပဒေမူကြမ်းကိုတရုတ်တို့ပြဋ္ဌာန်းလိုက်တာကြောင့်နှစ်နိုင်ငံအကြားဆက်ဆံရေးတင်မာနေတာပါ။အခုလိုတရုတ်ကျောင်းသားတချို့ကိုဗီဇာပဲဖျက်ဖို့လှုံ့ဆော်နေတာလာပေါင်းများစွာကလေးကဖြစ်ပြီးဟောင်ကောင်ရင်းနဲ့တည်းရဲ့မပတ်သက်ဘူးလို့လည်းဆွေးနွေးပွဲမှာကိုရိုင်းပါဝင်ခဲ့သူကပြောပါရခင်ဗျာအလောက်ကန်အပူပြင်းလိုနေတဲ့ကမ္ဘောဒီးယားလူသမားတွေဟာထိုင်းနိုင်ငံနဲ့အလောက်ကန်ရှာဖွေဖို့မျှော်လင့်ချက်နဲ့တရားဝင်နေဆက်ဖြတ်ကျော်ဝင်ရောက်နေကြတာကြောင့်လူကုန်မှုအန္တရာယ်တွေကြုံတွေ့နေရတယ်လို့ကမ္ဘောဒီးယားအနာဘိုင်တွေကသတိပေးထားပါတယ်။ကာယောဂါကြောင့်နေဆက်တွေမပိတ်ခင်မလာကလေးကကမ္ဘောဒီးယားလူသမား9000လောက်ထိုင်းကနေပြန်လာခဲ့ကြတာဖြစ်ပြီးအခုကထိုင်းဘက်ကိုပြန်ဖို့လူမောင်ခိုးပွဲစားတွေကလုပေးနေတယ်လို့လူကုန်မှုတပ်ဖြတ်ရေးဆိုင်ရာဂျန်ပေချိုပုံအောင်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းအလောက်လောက်ကန်နေသူကမ္ဘောဒီးယား2000လောက်ရှိပြီးအဲ့ဒီတွေကထွက်လာဟာတရားဝင်ဆာရွက်စရာမရှိပါဘူးအတော်များများကစိုက်ပျိုးရေးငှားဖမ်းလုပ်ငန်းနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသလိုကျုံအဖြစ်စီကိုင်းခံရတာနဲ့ခေါင်းပုံဖြတ်ခံရတဲ့ပြဿနာတွေနဲ့လည်းကျုံတွေ့ရလေရှိပါတယ်အင်္ဂလန်ပရီးမီယာလီဂ်ဘောလုံးပြိုင်ပွဲတွေကိုဇွန်လ19ရက်နေ့မှာပြန်ဆမယ်လို့ပရီးမီယာလီဂ်ကဒီနေ့ကြေညာလိုက်ပါတယ်ဇွန်လ19ရက်နေ့ဗိုလ်တုံးနေ့မှာ2019-20ဘောလုံးရာသီကိုပြန်လည်စတင်မှာပါကာရာဘောကပ်ဖိုင်နယ်ကြောင်းရွှေ့ဆိုင်းလိုက်ရတဲ့အော်စတန်ဗီလာနဲ့ရှက်ဖီယူနိုက်တက်မန်ချက်စတာစီးတီးနဲ့အာဆင်နယ်တို့ရဲ့ပွဲတွေနဲ့အရင်ဆုံးစတင်မှာဖြစ်ပါတယ်အဲ့ဒီနောက်19ရက်နေ့မှာပွဲစဉ်တွေအပြည့်ပြန်ကစားမှာဖြစ်ပြီးပွဲအလုံးကိုကွင်းတွင်းပြည့်တတ်မှာပဲကစားသွားမှာဖြစ်ပါတယ်လက်ကျန်ပွဲစဉ်92ပွဲစလုံးကိုရုပ်သံကနေထုတ်လွှင့်ပြသသွားမှာဖြစ်တယ်လို့ပရီးမီယာလိဂ်ကပြောပါတယ်ခင်ဗျတောက်ချက်တွေနဲ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကိုဗစ် -19 နဲ့ပတ်သက်တဲ့အရေးပေါ်ကြေညာချက်ကိုဂျပန်အစိုးရကပြန်လည်ရုပ်သိမ်းပြီးတဲ့နောက်ဂျပန်ရောက်မြန်မာတွေရဲ့လက်တလောအခြေအနေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းထားပါတယ်ကျမဆုစုပါဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကိုဗစ်ရောဂါဆိုင်ရာအရေးပေါ်ကြေညာချက်ကိုပြန်လည်ရုပ်သိမ်းကြောင်းပြီးခဲ့တဲ့25ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးတဲ့နောက်မှာပဲတိုချိုမြူရင်းကဆေးရုံသူနာပြု3ဦးယောဂကုသခံထားရပြီးအရေးပေါ်ကာလကိုရုပ်သိမ်းလိုက်ပေမဲ့ဒီယောဂကုသခံရမှုမရှိစေဖို့မြန်မာနိုင်ငံသားအချင်းချင်းသတိပေးနှိုးဆော်တာတွေကိုလည်းလှုံ့ဆော်နေတယ်လို့သိရပါဗျ။ဧပြီလလယ်လောက်မှာထုတ်ပြန်ခဲ့တဲ့ဒီအရေးပေါ်ကြေညာချက်နောက်ပိုင်းဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်းဝယ်ချသွားကြသလိုရပ်ဆိုင်းလိုက်ရတဲ့အခြေအနေထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါဗျ။အဲ့ဒီလုပ်ငန်းတွေမှာအခြေမိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုပ်အမှုဆောင်အဖွဲ့ဝင်ဦးတန်းဆွေက VOE ကိုပြောပါတယ်
။ Emirates 25ရက်မှာရေးပေါ်ခြေနေကိုရုပ်သိမ်းလိုက်ပြီးတော့ကြောင်ညာတော့ညာလည်းပဲဒီတူတူ area ဒီပတ်ဝန်းကျင်မှာဝင်လေဒီ virus ကိုတွေ့တဲ့ကိုရရလေနည်းနည်းလေးတော့ပြန်တက်လာတယ်ပေါ့သူတွေကြတော့လေပို့ပြီးတော့လူစုလူဝေးဖြစ်လာမယ်ဆိုလို့ရှိရင်ဆွေမျိုးရာစီဖြစ်လာမယ်လို့အဲတွေးတော်နေတဲ့လူတွေရှိသလိုအခုချိန်မှာလူတိုင်းကကြောက်ရွံ့နေစိတ်တွေနဲ့ဝေမိုးမရေဖြစ်နေကြတော့ရှိပွားရေးလုပ်ငန်းတွေကလည်းပြန်ပြီးတော့ပုံမှန်ပြန်လဲပတ်ဖို့တက်ကူတော့အချိန်တော်ယူရလိမ့်မယ်လို့တော့ကျွန်တော်တို့ခန့်မှန်းပါမမအများစုကအချိန်ပိုင်းလုပ်ငန်းတွေလုပ်ကြတာကဖြစ်တဲ့ဆက်ပြောင်းမလို့အဲတော်တော်များများတော့ကဒီဝင်မရှိတဲ့နေသားမျိုးရှိပေါ့လေတော်တော်လေးခက်ခဲနေတိုင်းတာကိုလည်းတော်တော်ကြားပါတယ
်ဂျပန်လူဝင်မှုကြီးကြပ်ရေးကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားဥယေဟာ3000နီးပါးမှာရှိနေပါတယ်ဂျပန်ရောက်မြန်မာတချို့နေရပြန်နိုင်မှုအတွက်အခက်အခဲတွေရှိနေပြီးဒါတွေကိုတန်ယုံဘက်ကဆောင်ရွက်ပေးနေတဲ့အပိုင်းမှာအချိန်ကျန်ကြာမှုတွေရှိနေတယ်လို့လည်းဦးတန်းဆွေကအခုလိုဆက်ပြောပါတယ
်ချို့ဒီမှာတက္ကသိုလ်ရောက်နေတဲ့မြန်မာနိုင်ငံတွေအဲ့တော်တော်များများပြန်မှုအတွက်ကျွန်တော်လေးခက်ခဲရှိနေတယ်ဥမာဒီရောက်ပြီးတော့အကြောင်းအကျိုးပတ်စုံပြောင်းသွားတဲ့လူတွေအကြောင်းအကျိုးဒီနိုင်ငံမှာနေထိုင်ခွင့်မရတဲ့လူတွေကမြန်မာနိုင်ငံသားဖြစ်ကြောင်းထောက်ထားပါတယ်အဲ့ဒါဒီကိုကျွန်တော်တန်ဆုံးကိုရှောက်ထားတဲ့အခါမှာချို့ရလို့ရှိရင်တစ်နှစ်သုံးနှစ်လောက်တော့ကြာနေပြီဒီထောက်ထားတွေမရဘူးအဲကြောင့်မို့ဒါတွေကဟိုအစိုးရကျွန်တော်တို့ပေါ်ပိုင်းမှာလူကြီးတွေဘက်မှာတိရောတိရလားဒါတွေနဲ့ပတ်သက်ပြီးတော့လှုပ်ထုတ်လို့နေတွေဘယ်လိုများတလောက်တော့ကြံ့ကြာနေလဲဟောလေဒါတွေလည်းတိအောင်လုပ်ပြီးတော့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ခုမြန်မာနိုင်ငံသားတွေဟောလေတကယ်ကိုညီဆောင်ရှောက်ရောက်လိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ကိုဗစ်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်မှုအတွက်ဂျပန်အစိုးရကလူတအုပ်ကိုဂျပန်ရန်ငွေ3,000,000ထောက်ပံ့ပေးသွားမှာပါအဲ့ဒီထဲမှာနေထိုင်သူအခြေခံမှတ်ပုံတွေစီရင်ဝင်နေနိုင်ငံခြားသားတွေလည်းအကျုံးဝင်တာကြောင့်မြန်မာနိုင်ငံသားတွေလည်းထောက်ပံ့ဝင်ရရှိမှာဖြစ်တယ်လို့သိရပါတယ် ချက်ဘန်နိုင်ငံမှာနေထိုင်တာ20ကျော်ပြီဖြစ်တဲ့ကိုဘူဘူးကလည်းအစိုးရကထောက်ပံ့တဲ့ရန်ဝေသတင်းကိုခန်းစားခွင့်ရထားသူဖြစ်ပါတယ်
။ကိုဘူဘူးတော်တော်များများဆိုးဆိုးပိတ်ကုန်တယ်လား။ဟိုကျို့တောက်တဲ့နေရည်ရလဲတော့ကိုဘူဘူးတော့ပိတ်ပြီးတော့ပြန်ခွင့်တဲ့ခါကျရင်ပြီးဆိုတယ်လား။အဲလုံးဝရိုက်ထွက်ပါလေ။အလုံးအတွက်ဒီထထွက်လာလို့ဆိုတော့လည်းခင်းခဲ့ပြီ။ဒါပေမဲ့အားလုံးကိုဆော့နေပြီ။ဒါကြည့်ဒီတော့လည်းဆက်ရှာလို့တော့ကိုကူတော့ပြချောင်းကျွန်တော်ကိုယ်တိုင်လည်းအလုပ်ရှာကျွန်တော်ကိုယ်တိုင်လည်းအလုပ်ကဒီလိုဆိုရင်မရှိဖြစ
်အခုလိုအခြေအနေမျိုးမှာအစိုးရဟာပြည်သူတွေစီကရရှိထားတဲ့အခွင့်အရေးတွေကပဲပြန်လည်ထောက်ပံ့ပေးတာဖြစ်လို့ဂျပန်ရောက်မြန်မာတွေလည်းအခွင့်အရေးပုံမှန်ပေးဆောင်ဖို့ကိုသူကတိုက်တွန်းထားပါတယ်ကိုဗစ်ရောဂါကူးစက်မှုတားဆီးကာကွယ်ရေးအစီအမံတွေကြောင့်မြန်မာနိုင်ငံကိုပြန်မှုအခက်အခဲရှိနေတဲ့ဂျပန်ရောက်မြန်မာတွေက195ဦးကိုကယ်ဆယ်ရေးလေယာဉ်နဲ့မေလ2ရက်နေ့ကပို့ဆောင်ပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဂျပန်နိုင်ငံကိုရောက်ရှိလာပြီးပြန်မှုနှစ်ချီကြာနေတဲ့အခက်အခဲရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကိုလည်းအစိုးရအနေနဲ့ကူညီဆောင်ရွက်ပေးဖို့ကိုတောင်းဆိုထားကြပါတယ်။ဒီကနေ့စီးရင်တွေအရဆိုနိုင်ငံပေါင်း213နိုင်ငံကလူပေါင်း58သိန်းကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခဲ့တာပါ။ဒီယောဂကြောင့်တည်ဆုံးသူ35,000ကျော်ရှိခဲ့ပြီးယောဂပြောင်းကင်းသွားသူအရေအတွက်ဟာလည်း25သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ထိုင်းမလေးနယ်စပ်မှာနယ်စပ်ကူးဝင်လာသူတွေစီကနေကိုဗစ် -19 ယောဂဗိုလ်တွေ့ရှိမှုတွေတွေ့လာရတာကြောင့်ထိုင်းမလေးနယ်စပ်ပါတန်ဘတ်ဆောက်ဂိတ်ကိုမေလ28ရက်နေ့ကစပြီးအရေးပေါ်ပိတ်လိုက်တဲ့သတင်းကိုပြောပြခြင်းပါတယ်။ကျွန်မအေးအေးပါပါ။ဒီနယ်စပ်ဂိတ်ဟာမလေးရှားနဲ့ထိုင်းနိုင်ငံကြားရွှေပြောင်းလူသမားတွေအထူးသဖြင့်မြန်မာလူသမားတွေအကူအလူအသွာလာများတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ထိုင်းအစိုးရကိုဗစ် -19 ကပ်ရောဂါဗိုလ်ထိန်းချုပ်ရေးစင်တာရဲ့သတင်းစာရှင်းလင်းပွဲထုတ်ပြန်ချက်အရဆော်ဒီအာရေဗျားနိုင်ငံမှာတွားရောက်ခဲ့တဲ့ထိုင်းကျောင်းသားတွေဟာမလေးရှားနိုင်ငံကနေတဆင့်ထိုင်းနိုင်ငံထဲကိုပြန်ဝင်လာကြစဉ်ပါတန်ဘတ်ဆာနေကြာစစ်ဆေးရေးဂိတ်မှာကျန်းမာရေးစစ်ဆေးတဲ့အခါမှာထိုင်းကျောင်းသား6ဦးဟာကိုဗစ် -19 ယောဂဗိုလ်ကူးစက်နေတာကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။အလားတူပဲအဲ့ဒီနယ်စပ်ဂိတ်မှာရှိတဲ့ဆုံခလာခရိုင်တွင်းကနဝကထိန်းသိမ်းရေးစင်တာမှာလည်းမြန်မာပါဝင်တရားမဝင်နိုင်ငံသားတွေထဲမှာကိုဗစ်ယောဂဗိုလ်တွေတွေ့ရှိထားပါတယ်။ထိုင်းမလေးနယ်စပ်မှာအခုလိုမျိုးဆက်တိုက်ဆိုသလိုကိုဗစ်ယောဂဗိုလ်ကူးစက်သူတွေရှိခဲ့တာကြောင့်ထိုင်းကျန်းမာရေးဌာနကထုတ်ပြန်ပြီးမှဆုံခလာခရိုင်မြို့ပိုင်ချာရီဝစ်ကပဒံဘာသာနယ်ဇက်ဂိတ်ကိုပိတ်လိုက်ဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်ဇက်ဂိတ်ပိတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရွှေပြောင်းလုံသမားအခွင့်ရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟာရမျိုးတာဝန်ခံဥပယီကတော့အခုလိုပြောပြပါတယ်
။ကျွန်တော်ဒီပဒံဘာသာဂိတ်ရဲ့နောက်ပြီးတော့ကျွန်တော်ဒီတန်တော့ဂိတ်တွေကကျွန်တော်မလေးရှားနဲ့ထိုင်းကိုဟိုအဝန်အထက်ပေါ်မှာရေအဝန်အထက်ခိုးဝင်တာအများဆုံးဖြစ်တယ်ဟုတ်ကဲ့။အဲ့မှာကျွန်တော်ဒီဘက်နဲ့ဒီဖြစ်တာလေအဲ့မှာကျွန်တော်ဒီတန်တို့အရှုံးမှာပဲလေတန်တို့အရှုံးမှာကျွန်တော်ဒီအစိုးရဝန်ထမ်းရေကျွန်တော်တို့နိုင်ငံခြားသားအလုပ်သမားတွေအကုန်လုံးလူဦးရေလျှောက်ဆေးအဲ့မှာကိုဗစ် -19 ဖြစ်တာလေအဲ့မှာပဲပါတန်ပစံနိမ့်နေပေါ့နော်တန်တို့အရှုံးကြီးမှာဟုတ်ကဲ့ဟုတ်ကဲ့တန်တို့အရှုံးကြီးမှာဟုတ်ကဲ့မိုင်ဟုတ်ကဲ့ကျွန်တော်တို့အရှုံးကကျွန်တော်ဒီ application ရုံးကြီးပေါ်မှာရေကျွန်တော်ဒီကျွန်တော်တို့မြန်မာနိုင်ငံကိုပြန်ပို့တဲ့အတိတ်ကဒီ application ရုံးကြီးပေါ့ဒီမှာကျွန်တော်ဒီစုံခလာမှာဖန်တီဖြစ်စေဟာရမှာဖန်တီဖြစ်စေဇတောင်းမှာဖန်တီဖြစ်စေကျွန်တော်ဒီစုံခလာခဲတစ်ခွန်လုံးမှာဖမ်းမိနေကျွန်တော်တို့ဒီရှေ့ပြောင်းမြန်မာအလုပ်သမားတွေတခြားသောနိုင်ငံခြားသားအလုပ်သမားတွေကိုကျွန်တော်တို့ဒီအချုပ်ကြီးကမှတာလျင်တို့ကပြန်ပို့တာမှဟုတ်တယ်။အဲ့မှာတို့ဒီစုဆောင်ထားတာပေါ့နော်ကျွန်တော်တို့ဒီဖန်ခံထိတဲ့ကျွန်တော်တို့ဒီတရမောဖန်ခံထိတဲ့အလုပ်သမားတွေကိုအဲ့မှာစုဆောင်ထားတဲ့တပိုးမ
ှဒီနယ်ဇက်ဂိတ်ကိုအချိန်နေတည်းတည်ငိမ့်တဲ့အထိပိတ်ထားမှဖြစ်ပြီးဘလောက်ကြာတဲ့အထိပိတ်ထားမယ်ဆိုတာကိုတော့မသိရသေးပါဘူး။မလေးရှားကနေထိုင်းနိုင်ငံကိုဝင်လာမဲ့ထိုင်းနဲ့နိုင်ငံခြားသားတွေအနေနဲ့စရောင်နယ်ဇက်ဂိတ်ကိုတော့ဆက်ဖွင့်ထားပေးမယ်လို့ဆိုပါတယ်။ထိုင်းဘက်ကနေဇက်ဂိတ်တွေပိတ်လိုက်တာနဲ့အတူမလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာတော့မလေးရှားနိုင်ငံကပ်ရောဂါထိန်းချုပ်ရေးဆိုင်ရာကော်မတီဥက္ကဋ္ဌကတော့ထိုင်းနဲ့ထိစပ်နေတဲ့ပဒံဘတ်ဆန်နေဇက်ဂိတ်မှာတာဝန်ကျနေတဲ့လောက်ဝကနဲ့လုံခြုံရေးဝန်ထမ်း34ဦးကိုလည်းဆေးစစ်မှုတွေပြုလုပ်ပြီးတီးခြားစောင့်ကြည့်ရေးစခန်းတစ်ခုမှာထားဖို့ညွှန်ကြားထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဇက်ကနေသတင်းပေးပို့နေတာပါ။
တောင်ကိုရီးယားနိုင်ငံကကုမ္ပဏီတစ်ခုဟာကိုဗစ် -19 ရောဂါကာကွယ်ဖို့ဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဆက်ရုပ်ဟာလူတွေရဲ့ကိုယ်အပူချိန်ကိုစစ်ဆေးပေးနိုင်တယ်လို့အခန်းတွင်ပိုးသက်တာတွေကိုလည်းလုံနိုင်ပါတယ်။ဒီဆက်ရုပ်အကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ဒီကုမ္ပဏီရဲ့ဧကမ်းမကြီးထဲမှာဆက်ရုပ်ကိုစမ်းသပ်နေတာပါ။ဧည့်သည်တယောက်ယောက်ဝင်လာရင်ဒီဆက်ရုပ်ကအဲ့ဒီဧည့်သည်စီကိုတွားပြီးတော့ကိုယ်အပူချိန်ကိုတိုင်းပါတယ်။38.5 Celsius ထက်ကျော်နေတော့ဆက်ရုပ်ကအချက်ပေးပါတယ်။နောက်ပြီးနှာခေါင်းစည်းဝတ်မထားတဲ့သူတွေကိုလည်းနှာခေါင်းစည်းဝတ်ဖို့တတိပေးနိုင်ပါတယ်။အဲဒီလိုသူ့ဘာသာသူအလုံးလုံးနိုင်တဲ့ဆက်ရုပ်ကိုတောင်ကိုရီးယားဆက်သွယ်ရေးကုမ္ပဏီ SK Telecom ကတီထွင်ခဲ့တာပါ ကုမ္ပဏီရဲ့ AI လူလုံဉာဏ်ရည်နည်းပညာနဲ့ 5G နည်းပညာတွေကိုပေါင်းစပ်ဖန်တီးထားတာဖြစ်ပြီးတော့ကက်ယောဂါကိုတုံ့ပြန်ကာကွယ်ရမှာသုံးဖို့ဖြစ်တယ်လို့ Data လုပ်ငန်းဌာနကအကြီးအကဲမန်နေဂျာ K1 Row ကပြောပါတယ
် ထိုင်းရိုဘတ်ဆန်သူကနေနန်
အဲ့ဒီရဲကိုအပူချိန်ကိုစစ်ဆေးတဲ့နေရာမှာသုံးနိုင်တယ်လို့နေဘက်မှာလက်တန့်ဆေးရည်တွေဖြည့်ဆည်းပေးနိုင်ပြီးတော့ညဘက်ဆိုရင်ပိုးတက်ဆေးတွေ UV မီးတွေနဲ့ပိုးတက်နိုင်ပါတယ်လို့ပြောသွားတာပါဒီဆက်ရုပ်ကိုဈေးကွက်တင်ရောင်းဖို့ကအဆင်သင့်မဖြစ်သေးဘူးလို့လည်းသူကပြောပါတယ
်ဆင်းရဲဆက်ဖုံးမချိုင်ကပရိုတိုတိုက်ပ်လောင်းတော့
အခုဆက်ရုပ်ကနမူနာထုတ်ထားတာပါကျွန်တော်တို့ဌာနတွင်းမှာပဲစမ်းသပ်နေတာဖြစ်ပြီးတော့ဘလို့စွမ်းရည်တွေထည့်ရမလဲဘလို့စွမ်းရည်တွေကမလို့အပ်ဘူးလဲဆိုတာကိုစမ်းသပ်နေတာပါလို့ပြောသွားတာပါဒီဆက်ရုပ်ကိုလောလောဆယ်ကိုပူချိန်စစ်ဖို့နဲ့အစာအုပ်ပိုးတက်ဖို့အတွက်ပဲသုံးနေတာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းလောက်ကျရင်တော့ဈေးကွက်မှာတင်ရောက်ဖို့စီစဉ်နေပါတယ်ခင်ဗျာကျွန်တော်ငိမ့်ချမ်းပါ
ဒီုတ်နဲ့အိန္ဒိယနိုင်ငံသားနဲ့နိမိတ်အငင်းပွားမှုပြဿနာကိုဖြေလည်အောင်ဂျာဝယ်ဆောင်ရွက်ပေးမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကကန့်လန့်လိုက်ပါတယ်ဒါပေမဲ့သမ္မတ Trump ရဲ့ကမ်းလှမ်းမှုကိုတရုတ်နဲ့အိန္ဒိယအစိုးရနဲ့ရစလုံးကလိလိရှိတာမျိုးဒါမှမဟုတ်သိစိတ်ဝင်စားတာမျိုးဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ VOA သတင်းနောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်ဟင်းမွန်နာတောင်တန်းဒေသကနယ်နိမိတ်အငင်းပွားမှုတွေဖြစ်နေတဲ့နေရာကိုတရုတ်ဘက်ကတပ်ဖွဲ့ဝင်ထောင်နဲ့ချီဆေးလွတ်လိုက်ပြီးတဲ့နောက်နိုင်ငံသားတင်းမာမှုတွေမြင့်တက်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး The Heritage Foundation က Jeff Smith က
Chinese forces appear to have crossed the line of actual control.
နိုင်ငံစလုံးကပိုင်တယ်လို့ပြောနေတဲ့ငင်းပွားစရာဖြစ်နေတဲ့နေကြီးဓမ္မမို့တနည်းပြောရရင်ကိုယ်တကယ်ထိန်းချုပ်ထားတဲ့နေဆက်မျိုးကိုကျော်ပြီးရောက်သွားပုံရတယ်။ဒီနေဆက်ဆောင်မှာအိန္ဒိယဘက်ကနောက်ထပ်အခြေခံအဆောက်အအုံကိုဆောက်လုပ်နေတယ်လို့ရက်တက်ပြားပြီးတဲ့အနေနဲ့အဲ့ဒီမှာသွားပြီးတဲတွေထိုးပြီးစခန်းချတာ
ဟုတ်ကဲ့
။ American သမ္မတ Trump ကတော့အိန္ဒိယနဲ့တရုတ်ကြားနယ်စပ်ပြဿနာဟာအခုဆိုရင်ဒေါသကြီးနဲ့တင်းတင်းမောမောဖြစ်လာနေပြီးသူအနေနဲ့ဂျောင်းဝင်ဆက်ဆက်ပေးတင်တယ်လို့ Twitter ကနေကမ်းလှမ်းလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတ Trump ရဲ့ကမ်းလှမ်းချက်ကိုအိန္ဒိယရောတရုတ်အစိုးရကပါလက်ခံမယ်လို့မထင်ကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ
်။ You know there were a few points in recent years where President Trump offered to
ပြီးခဲ့တဲ့နှစ်တွေတွင်အိန္ဒိယနဲ့ပါကစ္စတန်ကြားကက်ရှမီးယားရေးကိစ္စနဲ့ပတ်သက်ပြီးသမ္မတ Trump ကဂျောင်းဝင်ဆက်ဆက်ပေးကိုကမ်းလှမ်းခဲ့တာလည်းနိုင်ရှိပါတယ်။ဒါနဲ့ပတ်သက်ပြီး American ဘက်ကဂျောင်းဝင်ဆက်ဆက်ပေးကိုကမ်းလှမ်းမှုမှားနေတာမဟုတ်လို့ဆိုကားတာလည်းမဟုတ်ပါဘူး။ဒါပေမဲ့လည်းဒေတာရှိခဲ့တဲ့သမိုင်းကြောင်းတွေနဲ့လက်ရှိသဘောထားအတွင်းပြကြတော့ American ရဲ့ကမ်းလှမ်းချက်နှစ်ပတ်စလုံးကတိတ်စိတ်ဝင်စားနေဖို့မရှိပါဘူး။
အိန္ဒိယနဲ့တရုတ်နိုင်ငံတောင်ဝန်ရှိသူတွေကတော့နှစ်ဖက်တင်းမာမှုတွေကိုလျှော့ချဖို့အတွက်ဆန္ဒရှိနေပုံရပါတယ်။ VK Singh ဟာအိန္ဒိယပူးဆောင်ရေးဝန်ကြီးဌာနရဲ့အငြေတမ်းဝန်ကြီးဖြစ်ပါတယ်
။ Difference in perception of the line of actual control between the two countries
နိုင်ငံခြားအမေရိကန်တို့ချုပ်ထားတဲ့နယ်မြေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကချိန်တော်ကြာကလေးကပွဲနေတာပါ။
Confrontation
ဒါကြောင့်ထိတ်တဲ့ပြုလို့ဖြစ်နေတာ။ဒီလိုအခုလိုမျိုးရသည့်ကာလလမ်းတွေတက်ခွင့်နဲ့ချိန်နှစ်ဖက်ကင်းနေတာတွေလည်းပုံများလာတဲ့ဖြစ်ပါထိတ်တဲ့ရင်ဆိုင်မှုတွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဒီပေါ်မှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဇော်လီချန်းကလည်းအခုလိုတုံ့ပြန်လိုက်ပါတယ
်目前中印边境地区的局势
ရှင်ရှိတရုတ်နဲ့အိန္ဒိယနိုင်ငံနယ်စပ်အခြေအနေကရေပွင့်အားဖြင့်တည်ငြိမ်ပြီးထိန်းချုပ်လို့ရတဲ့အခြေအနေပါနိုင်ငံအလုံးမှာပြည်စုံကောင်းမွန်တဲ့နယ်စပ်လုပ်ငန်းစဉ်နဲ့ဆက်သွယ်ရေးလမ်းကြောင်းတွေရှိပါတယ်
နိုင်ငံနယ်စပ်ပြဿနာကိုထိန်းသိမ်းသိမ်းသိမ်းနဲ့ကိုင်းတွယ်ဖြေရှင်းပြီးငြင်းငြင်းညာရှိဖို့ကနိုင်ငံစလုံးရဲ့အကျိုးစီးပွားဖြစ်တယ်လို့ကြွမ်းကျင်သူတွေကတော့ပြောပါတယ်ခင်ဗျာ
သမ္မတ recep tayyip erdogan လောက်မှာတူရကီနိုင်ငံအာရှနွန်ရင်းနဲ့သက်ဆင်းနေရတယ်လို့အနောက်တိုင်းအစိုးရတွေနဲ့နိုင်ငံတကာလိလာသူတွေကနှစ်တော်ကြာပြောနေခဲ့ပါတယ်ဝေဖန်သူတစ်ယောက်ကတော့တူရကီနိုင်ငံရေးကိုရွေးကောက်ခံအာရှစနစ်လို့နာမည်ပေးခဲ့ပါတယ်အခုလဲကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တူရကီနိုင်ငံနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေပိုပြီးညှော်နယ်လာတဲ့အကြောင်းအစ္စတန်ဘူမြို့ကနေဒိုရီယန်ဂျုန်းစ်သတိပေးပို့ထားတာကိုပြောပြပါမယ်ခင်ဗျာဗိုင်းရပ်စ်ကိုတူရကီအစိုးရထိန်းချုပ်တာကလမ်းတွေပေါ်မှာနေမကဘဲလူမှုမီဒီယာတွေအထည်လဲရောက်နေခဲ့တာပါတူရကီပြည်ထောင်စုဝန်ကြီးဌာနရဲ့ website မှာဗိုင်းရပ်စ်သတင်းနဲ့လူတွေကြောက်လန့်အောင်လုံးဘူးဆိုပြီးလောလောလတ်လတ်ဖန်စီထိန်းသိမ်းထားသူတွေနဲ့တရားစွဲထားသူတွေကိုမပြတ်ကြေညာနေပါတယ်လူခွေစောင့်ကြည့်ရဲ့ဖွဲ HRW က Amma Sinclair က
Interior Ministry portrays
သူဗီဒီယိုတွေမှာတင်တဲ့ post တွေကိုနိုင်ငံတော်ကိုချိန်ချောက်မှုအဖြစ်ပြည်ထောင်စုဌာနကတရားဖော်ထားပုံကအတော်လေးကြောက်စရာကောင်းတယ်။အစိုးရကမဝေပါနဲ့အားလုံးရေကိုနှုတ်ပြနေကြလို့လူတွေကိုခက်ရှင်းရှင်းနဲ့မကြားကြအောင်ပြောနေကြလို့ပါပဲလို့ပြောပါရတယ်။ တလောလေးတွေကပဲသမရအာဒဝန်ကကာယောဂါဒါမကဘူးမီဒီယာနဲ့နိုင်ငံရေးဗိုင်းရပ်စ်တွေအားလုံးကိုအပြောက်ရှင်းမယ်လို့ကြေညာထားခဲ့တာပါလွတ်လပ်တဲ့မီဒီယာသတင်းဌာနနည်းနည်းလောက်ကပဲအစိုးရရဲ့ကာယောဂါဂိုင်တွေပေါ်ကိုစက်ပြီးဝေဖန်ပြောဆိုနေနိုင်တာပါအဲ့ဒီလိုသတင်းတွေစီခံရင်ကိုပဲအဖမ်းခံရဖို့နဲ့တရားစွဲခံရဖို့တွေဖြစ်လာတာပါလူခွေရေးအဖွဲ့တွေကတော့သမရအာဒဝန်တယောက်ကယောဂါကိုအခွင့်အောင်းယူပြီးအာဏာပိုခိုင်မအောင်လုပ်နေတယ်လို့ပြောပါတယ်
။ Now they refer to provocative coronavirus.
အခုသူတို့ကကိုရိုနာဗိုင်းရပ်စ်သွေးထိုးလုံးစော်ချက်ဆိုပြီးကိုကပြောနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကတော့အကြမ်းဖက်ဝါဒဖြန့်နေဆိုပြီးပြောခဲ့တယ်။နိုင်ငံတော်သမ္မတကိုအသေးဖြတ်တယ်လို့လည်းပြောပြနေ။ပုံမှန်တွေပြောင်းတက်နေတယ်လို့အဖမ်းခံတရားစွဲခံရတဲ့အရေးတက်ကလည်းတူလာပါလိမ့်မယ်လို့ပြောပါတယ်။အစ္စတန်ဘူလ်မြို့တော်ဝန်အကရမ်အီမာမိုဂလူကသူနဲ့သူ့လိုအတိုက်ခံပါတီကမြို့အုပ်ချုပ်ရေးမှုတွေကိုအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်နေလို့သူတို့တွေရာထူးကဖေရှားခံရနိုင်တယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့အရေးမြို့တော်ဝန်တွေကနှာခေါင်းဆီးတွေဝေပြီးယောဂတန်ခံရသူတွေကိုကူညီဖို့ရမငွေတွေကောက်တော့လဲသမရအာရဝန်ကသူ့ကိုတစင်ပြိုင်ထောင်ဖို့စူးစမ်းနေတယ်လို့ဆက်ဆွဲပြန်ပါတယ်။ကယောဂါကအစိုးရတွေကိုထိန်းချုပ်မှုအာဏာတွေပိုပေးနေတယ်လို့ဖြစ်နေတာကမတည်ငြိမ်မှုကိုဦးတည်သွားနိုင်တယ်လို့လည်းကြွမ်းကျင်သူတချို့ကပြောပါတယ
်။ lead to further consolidation of power we don't know
ဒါကအာဏာကိုပိုပြီးတော့ရှိသွားစေပါလိမ့်မယ်။ဒါပေမဲ့ဒါကလူတွေကဘယ်လိုတုံ့ပြန်မလဲ။တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကတကယ်ပဲလိုအပ်လို့လား။လက်ရှိအကြက်တဲရဲ့ဘေးထွက်ဆိုးရိုးတွေလား။ကယောဂါနောက်ပိုင်းမှာရောဒီလိုတရလုံးတင်းကြပ်ထားတာတွေကိုလူတွေကဘယ်အချိန်မှဂလန်မဆန်လုပ်လာလိမ့်မယ်။လို့သူကမေးခွန်းထုတ်ခဲ့ပါတယ်။အာရဝန်ကတော့လက်တလောရေးရဆောင်ရွက်ချက်တွေဟာအာဏာခိုင်မင်းအောင်လုပ်နေတာမဟုတ်ဘူးလို့ပြောပါတယ်။ကာယောဂါကိုဖြည့်ရှင်းဖို့ကသာယူရတယ်လို့ပြောနေရင်းနဲ့ပဲစာချုပ်တင်အောင်တံပိုးကျနေတဲ့တူရကီလေယာဉ်ငွေကြေးကိုမတိမငြိမ်ဖြစ်စေမဲ့သတင်းမှားတွေနဲ့ထင်ကြီးတွေပြောဆိုရေးသားနေမှုတွေကိုအရေးယူနိုင်ဖို့ဆိုပြီးပြစ်ဒဏ်အသစ်တွေကိုလည်းထုတ်ပြန်ကြပါသေးတယ်။တူရကီငွေတံပိုးကျစရာကငွေကြေးကစားသူတွေနဲ့လူမှုမီဒီယာတွေရဲ့ကောလာဟာလာတွေကြောင်းလို့လေအာရဝန်ကအဖြစ်ဖို့ထားပါတယ်ခင်ဗျာကျွန်တော်ရဲမထုံပါအ
ခုဆက်လက်ပြီးကမ္ဘာမီဒီယာရဲ့မှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတချို့ကိုမူရင်းအပေါ်မှာပြန်ထုံလို့ပြောပြလိုပါတယ်မြန်မာနိုင်ငံကိုကျွန်တော်တို့စောင့်ကြည့်နေတဲ့ဆွေရဲခေါင်းစဉ်နဲ့ Nicholas Tom GM ရဲ့ဆောင်းပါးကို Bangkok Post မှာဖတ်ရပါတယ်ဆောင်းပါးရှင်ဟာ Independent Investigative Mechanism for Myanmar IIMM ကိုမြန်မာနိုင်ငံအရေးဆုံးသစ်ဆင့်မှုအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်ကဘာတဖွန်ကကိုရိုနာဗိုင်းရပ်စ်ကရောဂါကိုအယုံဆိုင်နေကြပေမဲ့သူတို့အဖွဲ့အနေနဲ့ကတော့မြန်မာနိုင်ငံကိုမျက်ကွယ်ပြုထားမှမဟုတ်ဘူးလို့ဆိုပြီးတော့မစ်ယန်ဟီလီရာထူးသက်တမ်းကုံဆုံကန်ဤထုတ်ပြန်ခဲ့တဲ့အစီရင်ခံစာချက်ကရခိုင်နဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်အရသာတွေပြစ်ဆုံးရတာပြန်ပြီးဆွဲခံရတာတွေနဲ့တကွဒါတွေအတွက်တာဝန်ရှိသူတွေကိုအရေးကြီးထင်တာဟာအဓိပ္ပာယ်ကိုအဆုံးသတ်နိုင်ရေးအတွက်အဓိကကျတယ်လို့ပြောထားကြောင်းကိုကဖော်ပြပါတယ်ဒီလိုနိုင်ငံတကာပြည်မှုတွေအတွက်ဆက်စပ်အထောက်အထားတွေစုဆောင်းဖို့ကုလသမဂ္ဂအထွေထွေညီလာခံရဲ့ထောက်ခံခြင်းနဲ့လူ့ခွင့်ရေးကော်မတီကသူတို့ရဲ့ IIMM အဖွဲ့ကိုတာဝန်ပေးခဲ့ပါတယ်တဲ့2019အကူလကုန်မှာစတင်ခဲ့တဲ့သူတို့လုပ်ငန်းဟာစင်ခရမှုတွေအများကြီးရင်ဆိုင်နေရတဲ့ကြားကတာဝန်ကိုအပြည့်အဝထမ်းဆောင်နေတယ်လို့ဆိုပါတယ်ညစွန့်ထွက်ပြေးခဲ့ရသူတွေဆန္ဒရောက်အင်ပြန်နိုင်ရေးဆိုတာဟာပြည်မှုကျူးလွန်တဲ့ report တောင်စီရဲ့အတိုင်းအေးအေးယူနိုင်ခြင်းရှိမရှိဆိုတဲ့အပေါ်မှာမူတည်နေတယ်လို့ဆိုပါတယ်သူတို့ရဲ့ IIMM အဖွဲ့ဟာမြန်မာနိုင်ငံနဲ့ပြည်တွင်းပဋိပက္ခမှာကာလရှည်ကြာဒုက္ခရောက်ခဲ့ရတဲ့အရာသားတွေကိုကူညီဖို့အတွက်ဖွဲ့စည်းထားတာဖြစ်ပြီးအမှန်တရားကိုမကြောက်မရွံ့မထိတ်မချမ်းဖော်ထုတ်သွားမယ်လို့လည်းရည်ထားပါတယ်ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ကင်းလွတ်ခွင့်ပေးထားတာဟာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားစေပြီးပြည်သူတွေကိုပုံမအတိဒုက္ခရောက်စေမှာဖြစ်တယ်လို့လည်းရည်သားထားပါရခင်ဗျာဆက်ပြောကျင်တဲ့ဆောင်းပါးတစ်ပုဒ်ကတော့တရုတ်ရဲ့ဩဇာဆယ်ဝန်ကမြန်မာရုံထွက်မှုဆိုတဲ့ခေါင်းစဉ်နဲ့ Thomas Bernhard East Asia Forum မှာရည်သားတဲ့ဆောင်းပါးဖြစ်ပါတယ်2020မှာမြန်မာစီအစိုးရကနိုင်ငံရေးစီးပွားရေးစတင်ဖွင့်လှစ်လာစေတဲ့တခုသောအကြောင်းရင်းဟာတရုတ်အပေါ်မိခိုရလွန်မှုကိုရှော့ရှာနိုင်ဖို့ဖြစ်တယ်အခု10နှစ်ကြာလာတော့တရုတ်ရဲ့ BRI စီမံကိန်းရဲ့မွတ်စလင်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချုပ်ဖောက်မှုကြောင့်အနောက်နိုင်ငံတွေရဲ့စစ်ချမှတ်လာတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ကြောင့်တရုတ်ရဲ့လွှမ်းမိုးမှုကမှင်းမှိန်သွားတာမတွေ့ရသေးဘူးလို့ဆိုရတယ်။ဥသိန်းစင်ရဲ့စစ်တပိုင်းအစိုးရလက်ထက်မှာပြုပြင်ပြောင်းလဲရေးလုပ်တော့အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေကိုယူသိမ်းအကြွေးတွေကိုပယ်ဖျက်ပြီးဖုံချိုးရေးအကူအညီပေးခဲ့ကြပါတယ်တဲ့။မြန်မာဘက်ကလည်းနိုင်ငံသားယဉ်ကျေးမြုပ်နှံမှုဥပဒေကိုပြင်တယ်၊ပြည်ပယဉ်ကျေးမှုတွေဝင်လာအောင်လုပ်တယ်၊ အစိုးရလက်ဝန်ကြီးအုပ်ထားခဲ့တဲ့အဝင်းဆက်သွယ်ရေးလူလုပ်ငန်းတွေကိုနိုင်ငံခြားကုမ္ပဏီတွေကိုလိုင်စင်ပေးရဲပြည်ပကုံသွယ်ရေးချောပြအောင်လုပ်ခဲ့ပါတယ်တဲ့2016မှာ NLD အစိုးရတက်လာတော့ဒီစီးပွားပြုပြင်ပြောင်းလဲရေးတွေဟာအချိန်ကျော့သွားပြီးညဉ့်ညံရေးအမျိုးသားပြန်လည်သိမြတ်ရေးနဲ့ဒီမိုကရေစီခိုင်မာရေးတို့ဟာအတိအကျဥစားပြီးဖြစ်လာခဲ့တယ်လို့ဆိုပါတယ်။အရင်နောက်ဟိုင်းပြည်နယ်မှာလူသားချင်းစာနာမှုအကြမ်းတဲတွေဖြစ်လာတဲ့အခါစီးပွားရေးပြုပြင်မှုတွေပိုပြီးနောက်တန်းရောက်သွားပါတယ်တဲ့။ဆိုပေမဲ့ယင်းနှိမ့်နှံမှုဥပဒေကိုပြန်ပြင်ပြီးပြည်တွင်းပြည်ပယင်းနှိမ့်နှံမှုတွေကိုစတင်ညီမျှဖြစ်စေခဲ့တဲ့အတွက်အချိန်အရသိပ်မဆူခဲ့ပါဘူးလို့ဆိုပါတယ်။ဘယ်လိုပဲလှုပ်လို့ဥရောပသက်မကနဲ့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်တပ်အကြီးအကဲတချို့ကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ပြီးကုန်သွယ်မှုအထူးခွင့်ရေးတွေယူပင်ပို့ချင်းချောက်တာဂျာမနီကဆိုရင်ဖွံ့ဖြိုးရေးပူပေါင်းဆောင်ရွက်မှုတွေကိုဆိုင်းငံ့တာတွေလုပ်ခဲ့ပါတယ်တဲ့။အချိန်နဲ့မှာပဲတရုတ်နိုင်ငံရဲ့ကုန်သွယ်မှုကလည်းပုံမှုအရှင်ရလာတယ်လို့ဆိုပါတယ်။2018မှာကပလန်စီမံကိန်းကိုမြန်မာကလက်မှတ်ရေးထိုးပြီးတဲ့နောက်နိုင်ငံဆက်ဆံရေးပုံမှုခိုင်မာသွားပြီးဒါဟာနိုင်ငံရေးအရာလဲစိတ်လေးအနေမှုရှိစီရဲ့နောက်တိုင်းနိုင်ငံတွေကဂရုမစိုက်တဲ့အချိန်မှာတရုတ်ရဲ့စီးပွားရေးအထောက်ပံ့ဟာအလားအလာဆောင်ဖြစ်ကျူးဆူနိုင်ပြီမဲ့ကြွေးထောင်ချောက်ကဆိုးရင်ကြာဖြစ်နေတယ်။တရုတ်ရဲ့ဩဇာဆက်ဝန်းကယုံထွက်နိုင်ဖို့ခက်ခဲပြီးမြန်မာနိုင်ငံရဲ့မူဝါဒချမှတ်သူတွေအကြမ်းမှာမတင်မကျနဲ့သဘောထားကွဲလွဲမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံဟာတရုတ်နဲ့အပြင်အာဆီယံ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတွေနဲ့လည်းစီးပွားရေးလုပ်ငန်းကိုဖြန့်ဝေပြီးတော့လုပ်ကိုင်ဖြစ်နေတယ်လို့ဆိုပါရယ်။ COVID-19 ပြဿနာကလည်းစီးပွားရေးပြိုကွဲမဲ့ကိစ္စကိုသတိပေးနေပြီးဒီနှစ်ရွေးကောက်ပွဲပြီးတဲ့အခါဘယ်အဆွေအပဲတက်တဲ့စီးပွားဆက်ဆံရေးကိုဖြစ်နိုင်တဲ့နိုင်ငံစုံနဲ့ဖြန့်ကျက်လုပ်တင်တယ်လို့ရည်သားထားပါခင်ဗျာ။ကျွန်တော်ကြော်စံသားပါ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလွန်နည်းပါတယ်။မြန်မာပြည်ကိုအင်တာနက်နဲ့ဆက်တာစိတ်အစိုးရခက်ကလေးကပါ။ဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်သွယ်ရေးဌာနဟာလူတစုစီးပွားရှာတဲ့လုပ်ငန်းလို့ဖြစ်နေပါတယ်။ Mobile Phone မှာလိုအပ်တဲ့ SIM card တစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါတယ်။ရောက်ကွယ်အစိုးရတက်လာပြီးပြည်ပြင်းလို့တော့မှ SIM card တစ်ခု$1အထိဈေးကျလာပါတယ်။အခုတော့ MPD တစ်ခုလည်းမဟုတ်တော့ပဲ Telinor နဲ့ Ooredoo တို့ကပါ mobile စနစ်ပြန်ပြူနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်သိရပါတယ်။လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလောက်တတ်မကင်တတ်ဖြစ်နေသူက80ရာခိုင်နှုန်းမီပါရှိတယ်လို့2018 Telinor အစိုးရခါစားမှာပေါ်ပြပါတယ်ပိုဘိုက်ခွန်ရက်ကလူငယ်လေးအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစိုးရခါစားတစောင်းထုတ်ပြန်ထားပါတယ
်လူမှုခွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်တင်းအချက်လက်ဖြန့်ဝေမှုဖျော်ဖြေမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျားယောင်းမှုချင်းချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့အမိုးစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစိုးရခန်းစားမှဖော်ပြပါရတယ်။ ဒီမိုကရေစီပြည်စင်ဟာတည်င်းအတုနဲ့အမိုးစကားရဲ့ဒဏ်ကိုခံရပါတယ်ဒါပေမဲ့ဘယ်အတိုင်းတာအထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နှေးပါပါတယ်ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာလောက်ပဲသိနိုင်ပါတယ
်ဒါကြောင့်မို့လူမှုကွန်ရက်ရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကလူငယ်200ကျော်ကိုတွစ်ဆုံမေးမြန်းပါတယ်အမုန်းစကားဝါဒပြမှုသတင်းအတုကောလာဟလသွေးထိုးလှုပ်ဆော်မှုစတာတွေရဲ့အကျိုးသက်ရောက်မှုကိုစုံစမ်းမေးမြန်းပါတယ်အထူးသဖြင့်ရခိုင်တိုင်းနယ်ကြားပြည်နယ်ကိုအဓိကထားပါတယ်လူငယ်90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါတယ်ဒါပေမဲ့ Facebook မှာဖော်ပြတာကိုယုံကြည်ကြပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ် VOA နဲ့ BBC လိုအသံလွှင့်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါတယ်မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမြဲဂယုမဆိုင်ပြလစ်လူရှိကြတာများတယ်လို့ဆိုပါတယ
်တရင်အတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လောက်ကျန်ဖန်တီးထားတဲ့အမုန်းစကားကိုတရင်အတုထဲမှာထည့်ရေးတာမျိုးလုတ်တက်တာကိုနားလေတဲ့လူငယ်တွေလည်းရှိပါတယ်အမုန်းစကားပါတဲ့တရင်အတုကြောင့်တိုင်းရင်းသားလူမျိုးစုတွေထဲမှာအထင်မှားအမြင်မှားဖြစ်လာတာတွေရှိပါတယ်တရင်အတူကြောင့်ပိဋိပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စီယုံနှုံဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအနုံနဲနေပါတယ်မိန်းကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်တရားလုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်မိန်းကလေးတွေကိုထီကပားရီကပားပြောတာတွေလည်းများနေတာတွေ့ရပါတယ
်အနောက်ချက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှာစိုးရိမ်တယ်လို့မိန်းကလေးတွေပြောပါတယ်အပြင်လောကမှာနေတိုင်းလိုလိုထိကပားကြီးကအပြောခံနေရတာလူမှုကွန်ရက်မှာရောင်းပြန်ဟပ်နေပါတယ်။အင်တာနက်မှာဝီလစ်စလီအမျိုးသမီးပုံတွေအဝိစားမကတဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါလေ။လူမှုကွန်ရက်မှာကောင်းတာရှိသလိုမကောင်းတာလည်းရှိပါတယ်။မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်။ဥပမာ YouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်။ပြစ်ဆုံးမင်းမြန်ခံရတဲ့လူငယ်တဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုကွန်ရက်မှာတင်ကြပါတယ်အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုကွန်ရက်မှာတင်ပြတယ်လို့ဝန်ခံတဲ့လူငယ်ကတော့မတွေ့ရဘူးလို့ဆိုပါတယ်လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကို share လောက်တာမျိုးလောက်တာလူငယ်တွေကစိတ်ဝင်စားပုံရပါတယ်ဘယ်လောက်ပဲဝေးဝေးဆွေမျိုးမိတ်ဆက်ကားနဲ့ဆက်သွယ်နိုင်ပြီးအသိပညာတိုးပွားတာဟာလူမှုကွန်ရက်ရဲ့ကောင်းကျိုးဖြစ်ပါတယ်တဲ့ရင်အတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလင်ညာမှုစတာတွေကတော့စိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ပြဿနာအကြောင်းတင်ပြထားပါတယ်ဒီ COVID-19 ကပ္ပကရောဂါကြီးစိုက်ချိန်လူတွေမှာစိုးရိမ်မှုများပြီးစိတ်ဖိစီးမှုပြဿနာတွေအနည်းနဲ့အများရင်ဆိုင်ရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီစိတ်ဖိစီးမှုတွေဘလို့ဖြစ်လာပြီးဘလို့လက္ခဏာတွေပြတာဘလို့ကာကွယ်နိုင်ပါလဲ။လို့ရရင်ဘယ်ကိုဆက်သွယ်အကူအညီရယူနိုင်ပါလဲ။ဒီအကြောင်းဆေးတက္ကသိုလ်တည်းစိတ်ကျန်းမာပညာဌာနဗမာခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။ Okay, စိတ်ကျန်းမာရေးထူးခုဆရာဝန်ကြီးဗမာခဒေါက်တာတင်ဦးခင်ဗျာ။ကျွန်တော်တို့ဒီ COVID-19 ကပ္ပကာယောဂါကြီးဖြစ်ပွားနေတဲ့အချိန်မှာအများသူငါဆရာတွေဒီစိတ်ဖိစီးမှုအနည်းနဲ့များဆိုလို့ဖြစ်ကြပါလေဆရာအဲ့တော့ဒီကပ္ပကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်နဲ့ဒီကပ္ပကျန်းမာရေးအဖွဲ့ကြီးတို့ကလည်းနိုင်ငံတိုင်းအနေနဲ့ဒီစိတ်ကျန်းမာရေးပြဿနာတွေကိုအလေးပေးကြဖို့ပေါ့နော်တိုက်တွန်းခဲ့တာတွေရှိတဲ့အတွက်မြန်မာနိုင်ငံအတွက်ဆိုရင်ဆရာရေဝီအားဖြင့်ပြည်သူတွေအတွက်ဆရာဘယ်လိုမျိုးအကြံပေးချင်လဲ
အခုချိန်တော့ဒီ COVID-19 ယောဂါဖြစ်မှာကြောက်ကြရဲအဓိကတော့ဆိုရင်ကြတာပေါ့ဆိုရင်လည်းဒါလုံးဝစိတ်ဖိစီးမှုကအနည်းနဲ့အများဖြစ်တတ်ကြတယ်။အဲဒီစိတ်ဖိစီးမှုဖြစ်လာလို့ရှင်ခန္ဓာကိုယ်မှာတော့လက္ခဏာတွေနဲ့ပေါ်လာတတ်တယ်တခြားဘာရောဂါမှမရှိဘူးနော်။စိတ်ကလည်းဆိုရင်နေတတ်တယ်နောက်တော့အရင်မအိတ်တတ်ဘူးအစားတော့ကြီးတတ်တယ်လုံးခွေနေတတ်တယ်။အဲဒါနည်းရှိလေးခံစားရတဲ့ကစိတ်ဖိစီးရဲ့လက္ခဏာလို့ခေါ်တာပေါ့နော်။ဒီကတော့ခုလိုအချိန်မှာစိတ်ဖိစီးရင်အဲ့တော့စိတ်ပြန်မာတော့ဘူးငါစိတ်ရောဂါပဲဖြစ်တော့ဘူးအဲ့လိုကြီးတော့ဘာလို့တွေးနေချင်းဘူးအဲ့လိုတွေးလို့ဆိုရင်ပို့ပြီးတော့ခံစားရတာပေါ့ဒါလူတိုင်းခံစားရတယ်ငါတယောက်ထင်လို့အလုံးခံစားရတယ်ဒါတစ်ချိန်တိုင်းကျော်လောက်သွားမယ်အဲ့လိုသိထားလို့ပို့တာပေါ့နော် နောက်ဒီ CCTV ပြီးတော့အောက်ကနေလန်နေရတော့ကျွန်တော်တို့ကျမယူကြီးဌာနကလည်းအကြံပေးထားတာရှိတယ်အဓိကတော့ကိုကျမအောင်နေမယ်တယောက်တည်းမနေနဲ့ကိုခံစားနေရတာကိုကိုတွက်ခံရနေနေများပါပြီလို့ကိုထင်တယ်ကိုမခံစားနိုင်ဘူးထင်တယ်ဒီတယောက်ကိုဖွင့်ပြောမယ်အဲဒါမှမရလို့ချင်းနင်းနေနားလေတွေနဲ့ဖွင့်ပြောမယ်ဒါမှမရရင်တော့စိတ်ချမ်းသာရေးဆရာဝန်နဲ့ဖွင့်တိုင်ပင်မယ်ပေါ့အဲဒီလိုချင်းကိုစိတ်ကြည့်ကြည့်လို့တလွဲဖက်ပေါက်နေတဲ့လွဲတွေမလုပ်ရအောင်ပေါ့ဥပမာဆိုအရက်ပူတော့တာတွေငွေစည်းသုံးတာတွေအဲတခါလေကျတော့ကိုစိတ်ဖြည်းကြည့်တာကိုမတိလို့ချင်းဒေါ်လာတွေပေါက်ပွဲတာမျိုးရှိတယ်အဲဒါလေးတွေကိုနည်းနည်းပြန်ချလိုက်လို့ချင်းတော့အနည်းနဲ့များတော့ဒါစစ်တာပေါ့ပေါ့နော်နောက်ဆက်စိတ်ကြည့်ကြည့်ပြောတဲ့အောင်တော့ဒီအထိုင်နာတစ်သက်ရှိလေးခြင်းနဲ့လုပ်တာအဲအလိုမျိုးအဓိကတော့ပြုတ်ရင်ပြီးဒီကိုတောက်ဆောင်ကြည့်မတွေးနေဘူးရေးကြည့်ရမှာအဲတွေးရင်တော့ပူပူပူဆိုရင်ပါအဲ့တော့အဲ့ဒီအတွေးကိုထိန်းချုပ်နေတဲ့နည်းလမ်းကြီးပေါ့နော်စာပြီးလေးခြင်းလိုက်လို့ရမယ်အဲ့ဒါဆိုရင်တော့စိတ်ပြည့်စုံမှုကိုတာသိနိုင်တော့
ပါဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကိုဗစ်ကာလမှာထူးထူးဖြစ်တော့ဒီကွာရန်တင်းပေါ့နော်အသွာလာကန့်သက်ခံရတဲ့သူတွေမှာလည်းစိတ်ပြည့်စုံမှုရှိကြပါတယ်ဆရာပြဿနာတွေတချို့လည်းကြုံကြရတယ်ပေါ့ဆရာနော
်
အဲ့ဒီခါကျတော့သူတို့အတွက်ကဆရာကြီးဘယ်လိုအကြံပေးချင်လဲ
။သူကတော့နည်းနည်းပူစိတ်ကြည့်ရအောင်ပေါ့။သူကအပွားလာကိုကန့်တက်ခံရတယ်။နောက်ပြီးတော့ယောဂနဲ့လည်းပူပြီးဆက်ပြီးလုပ်ချင်လာတယ်။သူတို့ဒီယောဂဖြစ်တဲ့လူနဲ့ဆက်ဆက်နေတဲ့လူတွေကိုအပွားလာကန့်တက်ထားတာ။အဲ့တော့သူတို့ယောဂကျင်းပပူကြမယ်စိတ်ပူကြည့်နေပြီလို့ဆိုရင်သူကဘယ်မှမသွားရအောင်ပေါ့နော်။ဟိုဒီနေရာပဲနေရာတယောက်တစ်ယောက်လည်းမတွေ့ရအောင်တယောက်တည်းဖြစ်တယ်။အဲ့ဒါဆိုစိတ်ပူကြည့်ပူများမယ်ပေါ့နော်။အဲ့ဒါဆိုတော့အဲ့ဒီသူကကျွန်တော်ပြောခဲ့သလိုပဲစိတ်တည်တည်ရှင်းချစီတဲ့နေလမ်းတွေဆိုတော့သုံးမယ်ပေါ့နော်။နောက်တစ်ခုကတော့ကိုပြောင်းထဲနေတဲ့အချိန်မှာအထူးကြံဖြစ်လို့ဆိုရင်ဒီမှာအဆက်အသွယ်လို့ဆိုရင်ပို့ပြီးတော့အတွေ့အကြုံများအတွေ့အကြုံများရင်စိတ်တည်တည်ပုံများနိုင်တယ်။အဲ့တော့ပြောင်းထဲနေတဲ့အချိန်မှာအတွေ့အကြုံများတဲ့နေလမ်းကိုကိုဝါသနာပါရဝါသနာပါရအလုပ်တစ်ခုလုပ်နေမယ်ဆိုရင်လည်းဒါအတွေ့အကြုံရှိတော့ပေါ့နော်။ဒါမှမဟုတ်လို့ဆိုရင်ဒီခုအချိန်ဒီမှာကိုရဲ့ရင်းနှီးတဲ့လူကိုရဲ့ချစ်ခင်တဲ့လူကိုကိုနားလေတဲ့လူကိုနားထောင်ပေးနိုင်တဲ့လူတစ်လူတွေနဲ့ဆက်သွယ်လိုက်မယ်စကားပြောလိုက်မယ်အခုခေတ်ကအင်တာနက်ကြီးပုံတွေနဲ့ဆက်သွယ်လို့ရတာပေါ့နော်ဆိုလိုတာကတော့ဒီကအနေအဘူးပေါ့အဲ့လိုဆက်သွယ်တဲ့ချင်းဆက်သွယ်မယ်ဒီချင်းကလောက်တဲ့ချင်းလောက်မယ်နောက်တစ်ခုကတော့ဒီကွာရန်တီးမှာနေတဲ့လူတွေကတော့ဒီခါလေးကျတော့သူ့ရဲ့သဘောထားအမြင်ပေါ့ငါမှဘယ်လိုဖြစ်လို့ဒီရောက်လာလဲအခုအပြစ်တင်နေတတ်တယ်လာဒီမြောက်သွားလို့ကဒါဖြစ်သွားတာသူ့ကြောင့်ကဒါဖြစ်တယ်။ဦးမြအပြစ်တင်ခြင်းတွေပဲကိုယ့်ကိုအပြစ်တင်တယ်။အဲ့လိုအပြစ်တင်နေစိတ်ရတယ်ကိုယ့်ကိုပြန်ဖြစ်ပြစ်စီတာပေါ့နော်။အဲ့တော့ဒါဖြစ်သွားပြီ။ငါအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲ။အခြေအနေချမှာပေါ့နော်။ဒီခါလေးကျတော့လေတချို့အဲ့ဒီတရားဆင်နေတော့မီဒီယာတွေမှာ Facebook တွေဖြစ်စေ Internet မှာဒီတစ်ချိန်လုံးတည်းနေရှောက်ကြည့်နေကြတယ်လေ။သူ့ကိုစိတ်ထိစီဖြစ်စီတာပေါ့နော်။တကယ်ကအခုချိန်မှာအများကြီးနေနေလာ။ညာဖြစ်တကယ်ရဲ့သဘာဝရတော့ထူးခြားတာကြီးပေါ့နော်ဟိုတစ်ခါလေးကတော့နေထိုင်အောင်ပြီးပါမှာပေါ့နော်အဲ့ဒါကြီးကကိုယ့်ရဲ့ခန္ဓာကြီးထက်ကိုကျော်လွန်သွားပြီးပုံမှန်စိတ်ဖြစ်တတ်တယ်ပေါ့အဲ့တော့တကယ်ကရေးကြည့်ပြီးမယ်ကိုလိုတော့ပဲယူမယ်အချိန်ကိုသတ်မှတ်လိုက်မှာပေါ့မနေ့တစ်ချိန်ညတစ်ချိန်ကြည့်မယ်ကိုယ်ကြည့်စိတ်ချရတဲ့အခြေအနေတွေပဲကြည့်မယ်ကျန်တာတွေတော့လုံးလုံးစိတ်မဖတ်ဘူးတစ်ခါလေးကတော့လေကိုယ့်ရဲ့ကိုယ်ရဲ့ဒီလူတွေရဲ့သဘောထားမှာငါ့ကိုထိချုပ်ထားတယ်လို့သူတို့ယူဆတယ်ပေါ့နော်မဟုတ်လားဒါသူတို့ဒီပြရမို့သူစားမို့ဘူးဒါလိုအပ်ချက်အရာဟိုနေရတယ်လို့ဒီကောထားတင်တာပေါ့ငါကဦးချင်းချထားတယ်လို့ချင်းတယ်ဆိုရင်ဖြည်းဖြည်းမို့ပို့ရမှာပေါ့နော်အဲ့တော့ဒါငါလိုအပ်ချက်အရာအကြမ်းမရေးအတွက်သမီးသားစုအကြမ်းမရေးအတွက်နောက်ကိုယ့်ရဲ့နိုင်ငံအတွက်လိုအပ်ချက်တစ်ခုရောက်နေတယ်လို့လက်ခံလိုက်လို့ဆိုရင်ဒီကွာရန်တီးမှာနေတဲ့လူတွေကဖြည်းဖြည်းမို့တာမှာပေါ့နော်နောက်တစ်ခုကျတော့လေဒီကွာရန်တီးဝင်တဲ့လူတွေပေါ့တခြားလူတွေကလည်းအရေးကြီးတာပေါ့နော်တခြားလူတွေကလူတွေကို quarantine ကနေထွက်လာလို့ဆိုရင်လူတွေကရှောင်ရင်တာခွဲခြားခြင်းတာအဲ့ဒီလူတွေရှိတတ်တယ်ပေါ့အဲ့ဒါတွေကလည်းအပြင်းလူတွေရဲ့ကြောက်ပူကြောက်ပဲသေးသေးချာချာနားမလည်ပဲကြောက်တယ်နောက်တစ်ခါကျတော့အပြင်းလူတွေအပြစ်ပြောတာရှိတာပေါ့နော်သူတို့ဖြစ်တာတော့မဲသေးတယ်ပါကြမျိုးစုံပေါ့နော်အဲ့လိုကိုယ်အချိန်နဲ့ကိုရှောက်ပြောနေတာရှိတယ်ဒါတော့ကျန်တဲ့လူတွေရှောင်ဖို့ပေါ့နော်ကျန်တဲ့လူတွေကလည်းဒီ quarantine လူနားလေပြီးလို့စာနာပြီးလို့သူတို့ quarantine ကာလပြီးလို့အပြန်ထွက်လာလို့ခဲ့လေလက်ခံမှုသူရဲ့ကွန်မြူနတီထဲမှာပြန်နေနိုင်အောင်တို့အလုပ်တွေပြန်လုပ်တဲ့အကူအညီပေးဖို့လိုတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်အမြင်မရှိတော့လို့ဒီကျန်းမာရေးဝန်ကြီးဌာနကပြန်ခွင့်ပေးလိုက်တာပေါ့နော်။အဲ့ဒါလည်းလိုအပ်တယ်။အဲ့လိုမျိုးကျေးဇူးတို့တွေ့နေတယ်ဆိုရင်ဒါကိုစိုးရိမ်နေပြီးတော့စိတ်ကြည့်ကြည့်ကြည့်ဖြစ်နေမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီကိုဗစ်ကာလမှာပေါ့နော်စိတ်ဖိစီးမှုတွေများလာလို့ အခုညီလို့ရဆိုရင်ရောဆရာဒီစိတ်ကြမ်းဆိုင်မှုဆမှုပေးနိုင်တဲ့အနေထားလည်းဘယ်လိုရှိလဲ
စိတ်ကြမ်းရေးဆရာဝန်ကြီးပေါ့နော်ကျွန်တော်ကတော့စိတ်ကြမ်းဝန်ကြီးဌာနဆရာဝန်နဲ့အမှုရှိတဲ့ပြည်ထောင်စုအားလုံးမှရှိတယ်လေအခုအချိန်လေးဆိုတော့ကိုဗစ်ကာလမှာသွားလာတာခက်ခဲတာရှိတယ်အဲ့တော့ကူညီနိုင်အောင်ဒီအချိန်နဲ့ဒီအချိန်ပုံမှန်ပဲကိုဆက်ပါလို့ကျွန်တော်တို့ကြညာထားတာရှိတာပေါ့နော်ဘယ်လိုလဲစိတ်ကြမ်းဌာနကြညာဘယ်လိုတခြားစိတ်ပညာပေးနေရလဲဆိုတော့ကြညာရှိတယ်နောက်ပြီးတော့ psycho social ခေါ်မှာပေါ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာအခုကြီးတွေရောက်မှကြတော့ဒီလူမှုဝန်ထမ်းဌာနပေါ့နော်အဲ့ဒီဌာနကပြည်နယ်တိုင်းကြီးအားလုံးမှာဆိုပုံမှန်ကြည့်ကြညာထားတယ်အဲ့ဒီကိုဆုံးဆက်ပေးလို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကံသစ်ကျေးရွာမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားလို့ဆေးကုသမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်နေမြေအတွင်မူရဲ့ဆေးဝါးပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတဲ့ဆိုတာနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ကြေညာချက်အပေါ်တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကံတစ်ကျေးရွာအနီးမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအတွင်းလွန်လာအဖြစ်ဆီကုသမှုခံယူနေရပါတယ်။ဒဏ်ရာရရှိသူတွေကတော့ကံတစ်ကျေးရွာကအသက်40ကျော်အရွယ်ဦးထွေးအောင်နဲ့ဦးအောင်ဆန်ဝေတို့ဖြစ်ကြပြီးသူတို့နှစ်ဦးလုံးမှာဒီလ23ရက်နေ့ကရွာအနီးကမင်းမတောင်ကုန်းမှာမိုင်းနှင်းမိတာလို့ပုံနာကျွန်းမြို့ခံတွေကပြောပါတယ်။အခုမိုင်းပောက်ကွဲတဲ့တောင်ကုန်းအနီးမှာ2019နှစ်ကုန်ပိုင်းတုန်းကရခိုင်တပ်တော် AA နဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းပောက်ကွဲမှုအကြိမ်20နီးပါးဖြစ်ပွားခဲ့တဲ့အတွက်အရက်သားတည်ဆုံးမှု12ဦးနဲ့ဒဏ်ရာရရှိသူ30ကျော်ရှိတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေပြုစုထားတဲ့စည်းရင်းတွေအရသိရပါတယ်။
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထင်းချုံနယ်မြေတွင်မှဖမ်းဆီးရမိထားတဲ့မူရီစေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့တထုံခရိုင်ပြုမှုဆောင်ကော်မတီဖွဲ့ဝင်နိုင်စုံမင်းဦးကပြောပါတယ်။လက်ရှိထင်းထင်းထားတဲ့အထက်မှာအမျိုးသမီးတွေဟာမူရီစေကိုတုံးဆွဲတာတစ်ခုတည်းမဟုတ်ပဲရောင်းဝယ်ရမှာလည်းပါဝင်နေတယ်လို့သူကဆိုပါတယ်။အထူးသဖြင့် COVID-19 ရောဂါကာကွယ်ထင်းချုံတဲ့ကာလတွင်မှလူများခီးသွားလာမှုနှေးပါခြင်းတကြံပွဲတော်ပိတ်ထားတဲ့ကိစ္စတွေကြောင့်မူရီစေဝါတုံးဆွဲရောင်းချသူတွေကိုပုံမဖမ်းဆီးရမိတာဖြစ်ပြီးဘိန်းဆိုင် US ICE အပြင် WY ဆေးပြား 9,000 ကျော်ဖမ်းဆီးရမိထားတယ်လို့သူကဆိုပါတယ်။အဆိုပါမူရီစေဝါပြစ်ဒဏ်ကြခံနေရသူတွေနဲ့ဆေးဖြတ်သူတွေအတွက်စာနာရိက္ခာမလိုလောက်မှုတွေရှိလာပြီးစေဝါပစ္စည်းတွေကလည်းလိုအပ်လာတယ်လို့မွန်ပြည်သက်ပါတီတထုံခရိုင်ရုံးကသိရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းယခုရက်ပိုင်းမှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေဖမ်းဆီးရမှုများပြားနေတယ်လို့ဒေသခံတွေကပြောပါတယ်။မေလ26ရက်နေ့ကမူဆယ်မြို့ကောင်းမှုတုံရပ်ကွက်မှာလက်နက်ခဲယမ်းများနဲ့ဆက်ဆက်ပစ္စည်းတွေမေလ25ရက်နေ့ကမူဆယ်မြို့မှန်ဝင်းမြန်မာတရုတ်နယ်စကိတ်အနီးမှာဖောက်ခွဲရေးအတွက်အသုံးပြုတဲ့ shock tube တီတိုနေတာစနက်တန်ထည့်ထားတဲ့စက်ကူကြပ်ဖာ318ဖာစုစုပေါင်းတီတိုနေတာ95,406နဲ့မေလ24ရက်နေ့ကလည်းမူဆယ်မြို့နောင်မွန်ကျေးရွာမှာပစ္စတို3လက်ပစ္စတို G အိမ်4ခုနဲ့ကိုမမကြီး28,000တို့ကိုဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကတရင်ထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာအခုလတွင်ဘုံတွေဆက်တိုက်ပောက်ကွဲနေပြီးဘုံကွဲမှုလက်သက်ကိုမဖမ်းမိသေးတဲ့ပေါ်ဒေသခံတွေလုံခြုံမှုအတွက်စိုးရိမ်နေရပါတယ်။မေလ26ရက်နေ့မွန်းလွဲတနားရီမှာတော့စွမ်းစွန်ရက်ွက်တဲ့နဲ့ရက်ွက်နဲ့လမ်းကြမ်းမှာဘုံနှလုံးဆက်တိုက်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုမှာကလေးတယောက်ရဲ့နှဖူးကိုဘုံစနိုင်ငယ်ထိမှန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ မေလ၁၇ရက်နေ့ညမှာပဲမူဆယ်မြို့ဝင်ဂိတ်မှာဘုံးသက်ထားတဲ့အိတ်ကိုငွေကောက်ကောင်တာထဲလာပစ်ထက်လို့တလုံးပောက်ကွဲခဲ့တယ်လို့မေလ၁၂ရက်နေ့ညမှာတော့စွန်စော်ရက်ွက်ပန်းစိပြည်သူစစ်ဝင်ဒီမှာနှလုံးပောက်ကွဲခဲ့ပါတယ်။နှစ်ရက်လုံးမှာတော့လူလူထိခိုက်မှုတော့မရှိခဲ့ပါဘူး။ဘုံခွဲမှုလက်သက်ကိုတော့တချိန်မှဖမ်းဆီးရမရှိမရှိခဲ့ပါဘူး။
လက်နက်ကင်တစိတ်စတစ်ကာတွေတက်ထားတဲ့ကားနဲ့တပ်ဖွဲ့ပိုင်နံပါတ်ပြားတွေတက်ဆင်ထားပြီးကရင်ပြည်နယ်ဖအံကော့ဂရိတ်နယ်မြောက်ရီလမ်းကြောင်းပေါ်မှာသွားလာနေတဲ့ကားတွေကိုအခုလ21ရက်နေ့ကမြောက်ရီမြို့မှာလိုက်လံဖြုတ်နေပါတယ်။လက်နက်ကင်တပ်ဖွဲ့ဝင်တွေအပြင်တပ်ဖွဲ့ဝင်မဟုတ်တဲ့သူတွေရဲ့ကားမှလည်းလက်နက်ကင်တစိတ်အသုံးပြုပြီးတက်နေတာရှိတဲ့အတွက်အခုလိုတစိတ်ဖြုတ်လိုက်တာဖြစ်ပါတယ်။ဒီကားတွေကိုတစိတ်ဖြုတ်တာတင်မကပဲမှတ်တမ်းလဲယူထားတဲ့အတွက်တစိတ်တွေထပ်မံအသုံးပြုတာတွေ့ပါကဒီစဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ရင်စစ်ဆေးရေးပူးပေါင်းအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။နေဆက်မြို့ဖြစ်တဲ့မြောက်ရီမြို့မှာ NCA လက်မှတ်ရေးထိုးထားတဲ့ကရင်တိုင်းသားလက်နက်ကင်သုံးဖွဲ့အပြင်ကရင်နယ်ခြားဆောင်တပ်နဲ့အခြားမထင်မရှားလက်နက်ကင်အဖွဲ့ငယ်တွေလည်းနေထိုင်နေတာကြောင့်တချို့အဖွဲ့ဝင်မဟုတ်တဲ့ကားတွေမှလည်းတပ်ဖွဲ့ဝင်တစ်စိတ်ကိုအသုံးပြုပြီးစီးပွားရေးလုပ်ကိုင်နေတာလည်းရှိနေပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အကျဉ်းချခံနေရတဲ့နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်အပေါ်တိုင်းသားနိုင်ငံရေးပါတီကခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေကြပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးပါမယ်။
မွန်ညင်ညွတ်ရေးပါတီ MUB အတွဲဖက်အတွင်းရမှုတဲ့နိုင်ငံရေးသမားကတော့ဒေါက်တာအင်းမောင်ကိုဒီလိုကြီးလေးတဲ့အဖြစ်ထံပေးတာဟာတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကိုသိပေးလိုက်တဲ့ခေါင်းလောင်းတန်လို့မြင်ပါတယ
်။ရတန်းဆိုရဥဆောင်တဲ့ဖြစ်မှာဥလေးတွေကနိုင်ငံရေးခေါင်းဆောင်တွေကဒီလိုကြီးလေးတဲ့ဖြစ်တာတော့အပေးတည်ဥလေးဖြစ်ကျွန်တော်မြင်တယ်။ဒီဖြစ်တာကဒီခိုင်နိုင်ငံရေးကောင်းဆောင်ဒီဘူးတမကရဲနဲ့အခြားသောသဲနဲ့နိုင်ငံရေးကောင်းဆောင်တွေကိုတတိပေးလိုက်တဲ့ခေါင်းလောင်းတန်လေးလားလို့ကျွန်တော်သိရဖြစ်လာတာပေါ့
ဒေါက်တာအေးမောင်ကိုနိုင်ငံတော်ပုံကမှုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တွေနဲ့ထောင်နာအနှစ်20ချလိုက်ပြီးတော့အမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေလဲရုပ်သိမ်းလိုက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာလဲကိုယ်စားလှယ်ဖြစ်ကနေဝင်ရောက်ရှင်ပြိုင်ခွင့်မပြုတော့ဘူးလို့ပြည်ထောင်စုရေကောက်ပွဲကမရှင်ကမေလ18ရက်နေ့မှာထုတ်ပြန်ကြေညာခဲ့တာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာမနမ်သူးကြကတော့အခုလိုရေးယူတာဟာပိုင်းရနာစည်းလုံးညီညွတ်ရေးကိုအများကြီးထိခိုက်သွားနိုင်တယ်လို့ခုလိုဆိုပါတယ
်ပိုင်းရနာစည်းလုံးညီညွတ်ရေးကိုဥပဒေစိုးရိမ်တာဥစားပေးလို့မှာဒါကိုရေးရပေါ့ပေါ့စဉ်းစားပေးဖို့အရေးယူဆောင်ရွက်ပေးဖို့တော့ကျွန်တော်မျှော်လင့်ချက်တာပေါ့ဒါအဲ့ဒါမို့ဖြစ်ပြီဆိုတော့ဒါမှအခုချိန်မှာကျွန်တော်ကြည့်ရတာတော့ဒါအဲဒီဆော့ပေါ်ကျင်းပပေးတဲ့အချိန်လေးပြည့်ပြရအောင်။အားကြောင့်လို့ချိန်မကောင်းတော့ဖြစ်တယ်။ဒါမှကြီးလို့ရည်ရဲမှာကျွန်တော်ဒီနိုင်ငံရေးချိခဲ့သွားမှာလေ
။အပြစ်ဒဏ်ကြက်ခံပြီးတဲ့အခါမှာလည်းတသက်လုံးနိုင်ငံရေးမလုပ်ရတဲ့အချက်ကိုမိမိအနေနဲ့နားမလည်နိုင်ဘူးလို့လည်းလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။အပြစ်ဒဏ်ခံပြီးသွားတယ်ဆိုလို့ရှိရင်ဒီဖြစ်တဲ့အကြောင်းဆိုတော့နောက်တည်းအရေးကြီးရဲ့ဇက်တိုက်မလုပ်အောင်လို့ကျွန်တော်အဲ့လိုပဲနားလဲတယ်ဗျအခုကသူကအခုသူတို့ရေးထားတဲ့စိန်မှန်ကဟိုဒေါက်တာအေးမောင်ကိုတသက်လုံးနိုင်ငံရေးမလုပ်ရတော့မဲ့သဘောအဲ့လိုရေးထားတာတွေ့ရတယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နားမလဲဟိုကျွန်တော်အနေနဲ့တော့နားလဲရတော်တော်ခက်တယ်လို့ကျွန်တော်ပြောချင်တယ
်ဒေါက်တာအေးမောင်ကိုကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တဲ့အပြင်ရေးကောက်ခံခွင့်တွေကိုလည်းပိတ်ပင်လိုက်တာဟာရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကိုလွှတ်တော်လမ်းကြောင်းပေါ်စိတ်ကုံစီပြီးလက်နက်ကင်လမ်းကြောင်းကိုတွန်းပို့နေတယ်လို့လည်းနိုင်ငံရေးကဲခတ်တွေကဝေဖန်ပြောဆိုနေကြပါတယ်ရှင
်။ဆက်ပြီးတော့ရခိုင်ပြည်နယ်မင်းပြားနဲ့ပေါတော်မျိုးပေါ်ရက်ွက်တွေမှာတောက်တုံးရီတွေရှားပါနေပြီးနေတွေကကြေးရွာအများပြားမှလည်းရေကန်တွေခန်းချောက်သွားတဲ့အတွက်ဒေသခံတွေဟာတောက်တုံးရီအတွက်အခက်ကြုံနေကြရပါတယ်။မောင်အေးကလည်းစုစည်းတင်ဆက်ပေးထားပါတယ်။
ပေါတော်မျိုးတော့အဓိကအားထားရတဲ့ရေကန်မှာရေမရှိသလောက်ဖြစ်နေတဲ့အတော့ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုပေါတော်မျိုးစေပေါင်းဥက္ကဋ္ဌဦးခင်မောင်သိန်းကအခုလိုပြောပါတယ
်ကျွန်တော်တို့မြို့ပေါ်အလင်းတဝိုက်ဖြစ်တဲ့နေရာတွေမှာလည်းရေဆက်နေတယ်ပေါတော်မျိုးပေါ်ကဒီအားထားရတဲ့ရေကန်မှာလည်းရေလုံးဝမရှိလို့ဖြစ်နေပါပြီပေါတော်မျိုးပေါ်ကရေပြေလို့တော့မှရေနောက်ဆုံးဆိုပြီးတော့ကျွန်တော်ကရေပြေတဲ့နေရာလာပြောပါတယ်
နေဖက်ကကြေးရော်တယ်မှာလည်းသောက်ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုသူကအခုလိုစပြောပါတယ်
မီဒီမာကကြတော့ရေချက်ပွားမှုတွေကတော့အများကြီးဆုံးဖြတ်နေရတော့တယ်ကျွန်တော်တို့အချက်ချင်းကကြမ်းဆိုအင်းမကဆန်ကျွမ်းပါအဲ့ဒီဥစ္စာမှာမက်ရှင်ဆိုရရောဘူးဒီကအမိစီကိုရေခုံးနဲ့ပိုးနေတယ်တောက်ရအလွန်ရှာနေပါတယ်ဒါမှမဟုတ်ပြည်တော်မရှိဘူးတဲ့လွန်ကြီးတဲ့မိုက်ကရေလုံလောက်တဲ့တောင်ချောင်းပြေတော်တို့ဆိုရင်မျိုးတို့အချက်နေရာတွေကနောင်လေးတွေနဲ့တော်ပြီးတော့ဖြတ်နေရတာဆုံးဖြတ်နေရပါတယ်တောက်တော့တမျိုးနဲ့လုံးလုံးလို့တောက်ပြီးရေချက်ပွားမှုနဲ့ပြည့်စုံရပါတယ
်2020ခုနှစ်မှာကျင်းခုံမှာဆေကရေကိုသေယူဖို့အစီအစဉ်ရှိပြီးအဲ့ဒီလုံကဆောက်ရောက်နိုင်ရင်မြို့ပေါ်ရက်ကောတဲ့သောက်ရဲတော့စိတ်ချရမှာဖြစ်တယ်လို့ဆိုပါတယ်အလားတူမောင်ပြမျိုးတွေကကြေးရွာတချို့မှာလည်းသောက်ရဲအခက်ခဲဖြစ်နေရတဲ့အခြေအနေကိုမောင်ပြမျိုးကန်ဦးဖိမောက်ကအခုလိုပြောပါတယ်
အဲ့မောင်မောင်မာရေချာလို့ကတော့ရှင်ကြတာမောဖူးပါဘလောင်းပေါ်မှာပြည်တော်ပေါ်မှာရေလာပါဒီကေပေါ်ရမောပါရှင်ကြလာလူပြည်တော်ကတိုင်းတော်ကိုဒီလာတူကြီးချေပေါ်ကြပါ
ကြေးရော်တွေမှာရှိတဲ့ရေတွန်းရေကန်တွေကိုအလူရှံတွေနဲ့တုဖော်မှုရှိသလိုတချို့ကြေးရော်တွေမှာတော့ကိုထူကိုထစနိုက်နဲ့တုဖော်ပြုပြန်ထိမ့်သိမ်းမှုတချို့ရှိပေမဲ့မောင်ပြပေါတော်မြေပုံမြောက်ဦးနဲ့ရသေးတော်အပါဝံမြို့နယ်တွေကကြေးရော်တွေမှာနှိုက်ဆိုင်နှိုက်တိုင်းအခုလိုနွေရာသီမှာသောက်သုံးရေချပမှုနဲ့ကြုံတွေ့ရလည်းရှိပါတယ်
ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ပုံနှံကျွန်းမြို့နယ်ကံတစ်ကျေးရွာအနီးမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသား2ဦးခြေထောက်ပြတ်သွားလို့စစ်တွေစေယုံမှာစေကုသမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထိန်းချုပ်နယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မိုးရစ်ဆေးဝါးပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့ပါတီတာဝန်ရှိသူတဦးကပြောပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ်တရင်သတင်းလွာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါလေ။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American ပြည်တော်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးသူ3000ကျော်နဲ့အများဆုံးဖြစ်နေတာဟာသိကိုဝမ်းနည်းစရာကောင်းတဲ့မှတ်ချက်တင်စရာဖြစ်ရတဲ့ခုလို့ American သမ္မတ Donald Trump ကချက်တဂရီနေမှာပြောပါတယ်ကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူပေါင်းက6သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက3သိန်းခွဲကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်2015အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ထဲကဒဏ်ခတ်မှုတက်တာခွင့်နောက်ဆုံးအချက်တွေကိုအမေရိကန်ဘက်ကပယ်ဖျက်မယ်လို့ရဟာအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေပေါ်မှာတည့်ရောက်မှုရှိမှာမဟုတ်ဘူးလို့အီရန်အနုမျိုးစွန့်ရင်အဖွဲ့ပြောခွင့်ရကချက်သပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအီရန်ရဲ့အရက်ဖက်နျူကလ িয়ার စီမံကိန်းတွေအတွက်တခြားနိုင်ငံတွေကလက်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ပေးထားတာကိုတတန်းဆက်ပြီးတိုးတော့မှာမဟုတ်ဘူးလို့ဗိုလ်တော်ဖူးနေမှာပြောခဲ့တာပါမွတ်စလင်ဘာသာရေးအဖွဲ့ WK Jamaat နဲ့ဆက်နွယ်နေတယ်လို့ယူဆရတဲ့မြန်မာနိုင်ငံသား22ယောက်ကိုအိန္ဒိယနိုင်ငံဂါယာလင်စိတ်မှာလူဝမှုကြီးကြပ်ရေးအရာရှိတွေကဗိုလ်တော်ဖူးနေမှာထိန်းသိမ်းလိုက်ပါတယ်သူတို့အားလုံးဟာရန်ကုန်မြို့ကိုထွက်ခွာမဲ့မြန်မာအမျိုးသားလေကြောင်းလိုင်းနဲ့လိုက်ပါမဲ့သူတွေလို့ The Times of India သတင်းမှာဖော်ပြပါတယ်အလုတ်ကန်အပူရပြင်းလိုအပ်နေတဲ့ကမ္ဘောဒီးယားအလုတ်သမားတွေဟာထိုင်းနိုင်ငံတည်းအလုတ်ကန်ရှာဖွေဖို့မျှော်လင့်ချက်နဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်နေကြတာကြောင့်လူကုန်ကူးမှုအနေနဲ့အသက်နဲ့ကြုံတွေ့နေရတယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကသတိပေးပါတယ်။မတ်လအတွင်းကကမ္ဘောဒီးယားအလုတ်သမား9000လောက်ထိုင်းကနေပြန်လာခဲ့ကြတာဖြစ်ပြီးအခုထိုင်းဘက်ကိုပြန်ဖို့လူမှန်ခိုးပွဲစားတွေကလုပ်နေတယ်လို့လူကုန်ကူးမှုတပ်ဖြတ်ရေးဆိုင်ရာအကြံပေးကပြောပါတယ်။တောက်ကြနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာသက်ပါ။
This program has come to you from the Voice of America, Washington.